Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစီဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် September 25ရက်စနေညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမီတာ190တို့အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါဒီရန်ကင်းကြပါစီခင်ဗျာဒီနေ့ညနားဆရာမဲ့အထက်မှာတံမကြီးဦးကျော်မိုးထွန်းကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောပင့်အစီအစဉ်မရှိဘူးဆိုတဲ့တဲ့ရင်ဤရည်ဒေသတို့မှာရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်အထိမ်းအမှတ်နဲ့အတူဆန္ဒပြပွဲတွေလုပ်ခဲ့ကြတာနဲ့ကိုဗစ်ရောဂါကြောင့်တည်ဆုံးသူကူးစက်သူတွေထပ်တိုးနေတဲ့တဲ့တွေအပါအဝင်မြန်မာဒေသတွင်းနဲ့နိုင်ငံတကာတဲ့တွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိပ်ပြောပြပါမယ
်ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်တဲ့တွေထဲမှာတော့ကချင်ပြည်နယ်ဖားကန့်နဲ့ရှမ်းပြည်နယ်ကြောင်မဲမြို့နယ်တွေဘက်မှာဒီနေ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်
အခုဒီနေ့တော့လဝကျူဟာလဝကျူဟာအမီးမှာတော့အခုဆက်ဆက်ဆက်နေကြရယ်ဒီဆက်မှုရှိရတာ
ပါကန်ဒီသာကန်သူပြောတော့တာဖြစ်ပါတယ်ဒီကြောင်းကိုမကြခင်မှာနားဆင်ရမှာပါဒါပြင်မနေ့ဖြန်ကျင်းပမဲ့ဂျာမနီရွေးကောက်ပွဲနဲ့ပထဝီနိုင်ငံရေးရစိန်ခေါ်မှုတွေအကြောင်းတခါအာဖဂန်လူငယ်လေးတဦးရဲ့နှစ်20ကြာအတွေ့အကြုံမှတ်တမ်းရုပ်ရှင်ကြောင်းအပါအဝင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံအစီအစဉ်နဲ့စနေညသကဝိုင်းအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီကြောင်းတွေမတင်ဆက်ခင်မှာအခုနောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုကြော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
ကျင်းပစေ86ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံအနေနဲ့မိန့်ခွန်းပြောဖို့လာမယ့်တနင်္လာစက်တင်ဘာလ29ရက်နေ့အစီအစဉ်ထဲမှာထည့်ထားပေမယ့်လက်ရှိမှာတော့မြန်မာနိုင်ငံကိုစားပြုပြီးဘယ်သူမှမိန့်ခွန်းပြောမယ့်အလားအလာမရှိပါဘူး။လက်ရှိအထိကတော့မြန်မာနိုင်ငံအနေနဲ့မိန့်ခွန်းပြောမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကတောက်ကြနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမှုနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကအမည်တင်သွင်းထားသူစစ်တပ်အရာရှိဟောင်းဦးအောင်သူရိနဲ့လက်ရှိတံမကြီးဥကျော်မိုးထွန်းတို့နှစ်ဦးတည်းကဘယ်သူကိုအတည်ပြုမဲဆာရာကိုစားပြုမှုဆိုင်ရာဆုံးဖြတ်ပေးရမယ် Credential Committee မှာအခုချိန်ထိမဆွေးနွေးရသေးပါဘူး။တံမကြီးဥကျော်မိုးထွန်းဟာလက်ရှိအချိန်ထိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်ဖြစ်နေသေးတယ်လို့ကျင်းပစေအထွေထွေညီလာခံအစည်းအဝေးတွေမှာလည်းနိုင်ငံကိုစားပြုတက်နေပါတယ်။ဒါပေမဲ့လည်း Credential Committee မှာဆွေးနွေးတဲ့အချိန်မတိုင်ခင်အထိဥကျော်မိုးထွန်းအနေနဲ့ကုလသမဂ္ဂဆင်မြင့်မှာစကားပြောတာမျိုးမလုပ်ဘူးဆိုရင်သူကိုမြမအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးအတိအမှတ်ပြုဖို့ကန့်ကွက်မှာမဟုတ်ဘူးလို့ဒီကော်မတီမှာပါဝင်ကြတဲ့တရုတ်ရုရှားနဲ့အမေရိကန်တို့အကြားနားလည်မှုတစ်ခုရထားတဲ့အကြောင်းတန်တမန်သတင်းစီးမြစ်တွေကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်တရုတ်ရုရှားနဲ့အမေရိကန်အပါအဝင် Credential Committee အဖွဲ့ဝင်နိုင်ငံတို့အကြားနားလည်မှုယူထားတာကိုသူသိထားတဲ့အကြောင်းနဲ့ဒီညီလာခံမှာသူမိန့်ခွန်းပြောမှာမဟုတ်တဲ့အကြောင်းဦးကျော်မိုးထွန်းကလည်း Reuters သတင်းဌာနကိုပြောထားပါတယ်
လက်ရှိကုလသမဂ္ဂထွေထွေညီလာခံစည်းဝေးမှာအမျိုးသမီးခေါင်းဆောင်တွေကကိုဗစ်စင်ခေါ်မှုကျော်လာရေးအဓိကထားမိန့်ခွန်းတွေပြောခဲ့ကြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကကိုဗစ်ကိုကောင်းကောင်းကင်တွယ်ခဲ့ပုံကိုပြောခဲ့ချိန်မှာဘင်္ဂလားဒေ့ရှ်နဲ့ဘာဘီဒိုးစ်ကျွန်းနိုင်ငံငယ်လေးကဝန်ကြီးချုပ်တွေကလည်းကုလနဲ့ကမ္ဘာခေါင်းဆောင်တွေကိုဗစ်တိုက်ဖျက်ရေးရှေ့ထွက်ရကြဖို့မနေ့ကတိုက်တွန်းလိုက်ကြပါတယ်။ရိုဟင်ဂျာရေးလဲထက်ပြောခဲ့တဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာကကိုဗစ်ကမ္ဘာကပ်ရောဂါကြီးကနေနလန်ထူနိုင်ရေးအားလုံးပူးပေါင်းဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂဟာအကောင်းဆုံးမျှော်လင့်ချက်အဖြစ်ယက်တီပေးထားပါတယ်လို့ဆိုလိုက်ပါတယ်။ Caribbean ကျွန်းနိုင်ငံလေး Barbados ရဲ့ဝန်ကြီးချုပ် Mia Amor Motley ကလည်းနာမည်ကြီးဆိုတော့ Bob Marley ရဲ့ Wake Up Stand Up သချင်းစာသားလေးကိုကိုးကားပြီးကိုဗစ်ကာကွယ်ဆေးညီမျှရေးအပါအဝင်ကမ္ဘာပြည်သူတွေအခွင့်အရေးကိုဘယ်သူတွေရှေ့ထွက်ရပေးကြမှာလဲလို့မေးခွန်းထုတ်လိုက်ပါတယ်။အခုလို COVID-19 ကာကွယ်ဆေးအညီအမျှဖြန့်ဝေရေးပါဝင်အလုံးလမဲ့ပြဿနာနောက်သေဖို့ဆောင်ရေးဥဒရာတိပြောင်းလဲမှုစတဲ့စင်ခေါ်ချက်တွေအတွက်လည်းနိုင်ငံတကာတိုင်ဝမ်ကနိုင်ငံရေးအာတိတအဖြစ်နဲ့ရှေ့ထွက်လုကြရင်လဘော်တောင်တက်နိုင်ခဲ့သေးတာပဲအခုလည်းမဖြစ်ရှင်းနိုင်လောက်အောင်မခက်ခဲပါဘူးလို့ဝန်ကြီးချုပ်မော်ဒလီကထောက်ပြခဲ့ပါတယ်အခုချိန်ဒီ COVID ကူးစက်သူပေါင်း4000ကျော်လေးနဲ့သေဆုံးသူ29ဦးပဲရှိအောင်ထိန်းထားနိုင်ခဲ့တဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်စန်ဒါအာဒန်ကလည်းအနာဂတ်လူတွေနဲ့တစိမ့်တွေရဲ့ပူပေါင်းပါဝင်မှုပေါ်ယုံကြည်မှုထားပြီးမတ်စတတာကတ်ခွားခွားနေတာကာကွယ်ဆေးထိုးတာတခြားလူတွေကိုကူညီပေးတာတွေကြောင့်ကိုဗစ်နဲ့အတူစုပေါင်းရှင်သန်အောင်နေထိုင်နိုင်ခဲ့တယ်လို့ကိုရင်စွာပြောခဲ့ပါတယ်ခင်ဗျာ
ဒီကနေ့ဟာ2009ခုနှစ်ကတန်ဃာတော်တွေဦးဆောင်လှူရှားခဲ့တဲ့ရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးမန္တလေးကလမ်းမကြီးပေါ်မှာတန်ဃာတော်တွေနဲ့အများပြည်သူပူပေါင်းပြီးတော့စုဝေးဆန္ဒပြခဲ့ကြပါတယ်
Yeah!
ရန်ကုန်မြို့မှာလည်းလူငယ်တချို့စုပေါင်းပြီးစမ်းချောင်းတပိတ်စစ်ချောင်းနဲ့ဆန္ဒပြခဲ့တယ်လို့တဲကြွလှုပ်ရှားရန်ကုန်အမျိုးသမီးများအဖွဲ့နဲ့တက္ကသကျောင်းသူဟောင်းတွေပူးပေါင်းပြီးစနစ်ဆိုးကိုအမြင့်ချိုးမဲ့တဘုံအမျိုးသမီးတပိတ်ဆိုတဲ့အကောင်းစဉ်နဲ့ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စမ်းချောင်းမြင်းနီကုန်းအရက်မှာတော့ဒီကနေ့မနေ့အစောပိုင်းတနာရီကျော်ကပြစ်ခတ်တံတချို့ကြားခဲ့ရပြီးတေဆုံးတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ထားပေမဲ့အဖြစ်အပျက်အသေးစိတ်ကိုမသိရသေးပါဘူး။စကိုင်းတိုင်းကကလေးမျိုးမှာရှူဝါယောင်ဒေါ်လာရေး14နှစ်ပြည့်အထိမ်းအမှတ်နဲ့အတူရပ်ပေါင်း230မြောက်ချီတက်ဆန္ဒပြခဲ့ကြတယ်လို့ရင်းမပင်ခရိုင်ဇလင်းကြီးမြောက်ချမ်းနဲ့ရင်းမပင်ရှေးချမ်းရွာပေါင်းစုံတပိတ်196ရမြောက်ဆန္ဒပြပွဲရွှေဘိုမြို့ဆန္ဒပြပွဲတွေရှိခဲ့ပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်လောင်းလုံးမှာမြို့နယ်လုံးဆိုင်ရာအခြေခံပညာကျောင်းသားကျောင်းသူတွေရဲ့တပိတ်စစ်ကြောင်းနဲ့ဆရာနာသိမှုကိုချီတက်ဆန္ဒပြခဲ့ကြပြီးမွန်ပြည်နယ်ပေါင်မြို့မှာလည်းဆန္ဒပြခဲ့ပါတယ်။ရင်းကျမ်းတဲ့ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတာတွေဆက်လုပ်နေတဲ့ကြားမှာပဲဒေသတချို့မှာအခုလိုဆန္ဒပြပွဲတွေဆက်ရှိနေတာပါ။အာဏာသိမ်းခဲ့တဲ့နေ့ကနေဒီနေ့ထိဆိုရင်စစ်တပ်နဲ့ရဲကပစ်ခတ်ဖြိုခွဲတာဖမ်းဆီးထားချိန်အတွင်းတေဆုံးတာစတာတွေကြောင့်တေဆုံးသူ1125ယောက်ထဲမှနေရှိပြီလို့နိုင်ငံရေးကျင်းသားများကကူညီဆောက်ရှောက်ရေးအသင်း ABB ကထုတ်ပြန်ပါတယ်။စစ်ကောင်စီကတော့ဒီရေအတွက်ဟာလုံခြံချဲ့ကားထားတာဖြစ်ပြီးအဲ့လောက်မများဘူးလို့တုံ့ပြန်ပါတယ်။ABB ကထုတ်ပြန်တဲ့စာရင်းအရဒီကနေ့အထိဖမ်းဆီးခံရသူအရေအတွက်6803ယောက်ရှိပြီဖြစ်ပြီး293ယောက်ပြစ်ဒဏ်ချမှတ်ခံထားရပြီးတော့အဲ့ဒီအထက်မှာကလေးအွယ်နှစ်ဦးအပအဝင်26ယောက်ကတည်ဒဏ်ချမှတ်ခံထားရပါတယ
်။မြန်မာနိုင်ငံမှာကိုဗစ်ပိုးတွေ့သူဟာဓာတ်ခွဲစစ်ဆေးမှုတွေအရ100,000အောက်ပမာဏကိုဇက်တိုက်ထိုးချဆင်လာနေချိန်မှာစစ်ကောင်စီဥက္ကဋ္ဌက12နှစ်ထက်ကလေးတွေကိုပါမကြခင်ကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်။စစ်ကောင်စီရုပ်ထားလည်းဖြစ်တဲ့အင်းဆောင်ဆွေဝင်းကြီးချုပ်လည်းဖြစ်သူဗိုလ်ချုပ်မှုကြီးမေအောင်လိုင်ကဒီလကုန်မှာတရုတ်ကလှူမဲ့ Sinopharm COVID ကာကွယ်ဆေးနှစ်သန်းကိုကြောင်းပြန်မဖွင့်မီအချိန်မီထိုးပေးဖို့ပြင်နေလို့မနေ့ကစစ်ကောင်စီစီဝေးမှာပြောလိုက်ပါတယ်။မြန်မာနိုင်ငံမှာလက်ရှိအချိန် COVID ကာကွယ်ဆေးတွေကိုအသက်65နှစ်အထက်နဲ့ဘဏ်နဲ့ကျန်းမာရေးလိုမျိုးမဖြစ်မနေရေးပေါ်လို့တဲ့လုပ်ငန်းပိုင်းကဝန်ထမ်းတွေကိုပဲထိုးပေးနိုင်သေးတာပါ။ကြောင်းတွေဘတော့ပြန်ဖွင့်မှာကိုဗိုလ်ချုပ်မှုကြီးကအတိအကျမပြောခဲ့ပေမဲ့COVID-19 ကူးစက်မှု 900 ခန့်အောက်ကျလာမှသာစိတ်ချရမှာမို့စာသင်ကျောင်းတွေကိုနောက်လအောက်တိုဘာ24ရက်အထိဆက်ပိတ်ထားမယ်လို့တော့ပြောခဲ့ပါတယ်။အခုလိုအချိန်မှာစကိုင်းတိုင်းကစကိုင်းကလေးတမူနောက်ပဲခူးတိုင်းကပဲခူးနယ်ဖြူနောက်အေရီတိုင်းကမြောင်းမြမြို့စစ်သူပေါင်း6မြို့နယ်ကို Stay at home အိမ်မှာနေကန့်သက်ချက်ကနေနှက်ပြန်ကစပယ်ဖျက်လိုက်ပြီးတော့ကျန်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီနေ့ထုတ်ပြန်ချက်အရလည်း COVID တက်ခွဲစမ်းသပ်မှု18133ခုလောက်ခဲ့ရမှာကိုဗစ်ပိုးတွေ့သူတွေ1546ဦးရှိပြီးပိုးတွေ့သူ 8.52 ရာခိုင်နှုန်းပဲရှိခဲ့ပါတယ်သေဆုံးသူကတော့52ဦးဖြစ် 3.82 ရာခိုင်နှုန်းရှိခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9383ညလိုက်ထိုမီတာ32 kHz 9303ညလိုက်ထိုမီတာ51 kHz 5885တို့ဖြင့်စနစ်တိုင်းဝင်မှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီကနေ့စနေညဘက်တွင်ကိုဆက်ပြီးပြောပြနေပါတယ် COVID-19 ရောဂါအားဖြင့်ကာကွယ်ဆေးထိုးလို့ရတဲ့အမေရိကန်နိုင်ငံသားတန်း60လောက်ရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကတောက်ကြားနေမှာပြောပါတယ်ထိုးလို့ရတဲ့အမေရိကန်တွေအားလုံးအားဖြည့်ကာကွယ်ဆေးထိုးကြဖို့သမ္မတဘိုင်ဒန်ကတိုက်တွန်းခဲ့တယ်လို့သူကိုယ်တိုင်လည်းစောနေတယ်များအစောဆုံးထပ်ထိုးမယ်လို့ပြောပါတယ်ပထမတလုံးနဲ့ဒုတိယလုံထိုးခဲ့တယ်လို့ပါပဲအားဖြည့်ထိုးစရာလည်းအခမဲ့ဖြစ်ပြီးအလွယ်တကူရပါတယ်လို့သမ္မတဘိုင်ဒန်ကအင်ဂျီရောကနေတောက်ကြနေမှာပြောခဲ့ပါတယ်အသက်65နှစ်နဲ့အထက်အမေရိကန်နိုင်ငံသားတွေအတွက်ကိုဗစ်အားဖြည့်ကာကွယ်ဆေးအဖြစ်ထိုးဖို့ Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးကိုအမေရိကန်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ကကြာသပတေးနေ့မှာအတည်ပြုပေးခဲ့တာပါဆရာဆရာမတွေကျန်းမာရေးလူသားတွေCOVID-19 ရောဂါကူးစက်နိုင်တဲ့အန်ဒရယ်ရှိတဲ့အလုအကိုင်မျိုးလုပ်နေရသူတွေ၊ငကူရောဂါအခံရှိတဲ့အသက်50ကနေ64နှစ်ကြားအရွယ်တွေအားဖြင့်ကာကွယ်ဆေးထိုးခွင့်ရမှာဖြစ်ပါတယ်။ Pfizer ကာကွယ်ဆေးကိုအနည်းဆုံးလွန်ခဲ့တဲ့6လမှထိုးခဲ့ပြီးသူတွေကိုအားဖြင့်ကာကွယ်ဆေးထိုးပေးမှာပါ။အားဖြင့်ကာကွယ်ဆေးချက်ချင်းထိုးလို့ရတဲ့အမေရိကန်နိုင်ငံသားသန်း20ရှိပြီးအရင်ထိုးခဲ့ပြီးတဲ့နောက်6လပြည့်တဲ့အခါအားဖြင့်ကာကွယ်ဆေးထပ်ထိုးလို့ရမယ်လူအရေပြက်ကသန်း60ရှိတယ်လို့သမရအင်ဂျီရောကတောက်ကြားနေမှာပြောပါတယ်
။အရှတလွာကိုဗစ်ကူးစက်မှုမှာတော့တောင်ကိုရီးယားမှာအကြီးမားဆုံးဖွဲ့တော်ပြီးစံချိန်တင်ကူးစက်ခံရသူ3000ကျော်သွားခဲ့ပါတယ်။ကိုဗစ်ကူးစက်မှုစဖြစ်ကတည်းကဆိုရင်အများဆုံးစံချိန်မှာကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီထုတ်ပြန်ကြေညာစနေနေ့ကစပိုတူးမှာပြီးခဲ့တဲ့ရွေးရကျေးဇူးတော်နေ့ပွဲပြီးမှဒီနေ့တော့ကူးစက်သူတွေ3293ဦးထိရှိခဲ့တာမို့ 2434 ဦးတွေ့ခဲ့တဲ့မနေ့ကထက်ကို840ခန်းကျော်အထိတွေ့လာခဲ့တာပါတချိန်ထဲမှာစင်ကာပူမှာလည်းကာကွယ်ဆေးအများပြားထိုးထားတဲ့ကြားကကိုဗစ် -19 လှိုင်းသည်နဲ့ကျွန်လာရတာကိုထိန်းချုပ်နိုင်ဖို့ကန့်သတ်မှုတွေတိုးမြှင့်လိုက်ပါတယ်အရင်9ဦးထက်ပိုမဆူရမယ်ကိုအခု2ဦးထက်ပိုမဆူရလို့ပိုကန့်သတ်လိုက်တာပါလူရည်ရဲ့62ရာခိုင်နှုန်းထိကာကွယ်ဆေးအပြည့်ထိုးထားတဲ့စင်ကာပူမှာလည်းဒီနေ့ကူးစက်သူတွေ1650အဖြစ်ကိုဗစ်စဖြစ်ချိန်ကတည်းကဆိုရင်ပထမဆုံးစံချိန်တင်အများဆုံးဖြစ်သွားခဲ့ပါတယ်အခုလိုချိန်မှာတရုတ်မှာတော့ကိုဗစ်ကူးစက်သူတွေ38ဦးသာရှိခဲ့ပြီးပြည်ပကဝန်လာသူ28ဦးနဲ့ပြည်တွင်းမှာချင်းချင်းကူးစက်သူ10ဦးပါဝင်တယ်လို့မြို့သားကျန်းမာရေးကော်မရှင်ကထုတ်ပြန်ခဲ့ပါတယ်ခင်ဗျ
တရုတ်နဲ့ကနေဒါနိုင်ငံတွေမှာပြန်လည်ဖမ်းဆီးထားကြသူတွေကိုတောက်ကြောင်နဲ့နောင်ပိုင်းကအသီးသီးပြန်လွှတ်ပေးခဲ့ကြပြီးဒီကနေ့မှာသူတို့နေအိမ်တွေစီပြန်ရောက်သွားကြပါပြီ။ကနေဒါကဖမ်းထားတဲ့ဝါဝေးကုမ္ပဏီကဗန်ဒိုင်းဆိုင်ရာမှုဆောင်ရာရှိချုပ်မန်းဝမ်ဂျောအပြန်လည်အားဖြင့်တရုတ်ကဖမ်းထားတဲ့ကနေဒါနိုင်ငံသားနှုတ်ဖြစ်သူမိုက်ကယ်စပေါ်ဗာနဲ့မိုက်ကယ်ကိုရစ်တို့ကိုအသီးသီးပြန်လွှတ်ပေးခဲ့တာပါ။ကနေဒါမှာနေအိမ်ကြေကျုပ်ဆက်ကြနေခဲ့တဲ့မန်းဝမ်ဂျောနဲ့အမေရိကန်တရားရေးဌာနတို့ကြားသဘောတူညီချက်ရခဲ့ပြီးသူကိုအိမ်ပြန်ဝင်ပေးဖို့သဘောတူခဲ့ပြီးတဲ့နောက်နိုင်ပိုင်းတွင်မှာပဲအခုလိုပြန်လွတ်ပေးခဲ့ကြတာဖြစ်ပါတယ်။ဟွာဝေးကူစားဘန်တွေနဲ့ငွေအသွင်းထုတ်လုပ်တာတွေမှာပထမမှုတွေရှိခဲ့တယ်ဆိုပြီးမန်းဝမ်ဂျောင်းကိုအမေရိကန်ကစွပ်စွဲခဲ့တာပါ။
ရာသီဥတုဆိုင်ရာကမ္ဘာခေါင်းဆောင်တွေရဲ့ကုလဆွေးနွေးပွဲမတိုင်ခင်ဂရက်တာသွန်ဘတ်နဲ့လူငယ်တွေကကိုဗစ်ကာလတည်းကပထမဆုံးပြန်ဆန္ဒပြလိုက်ခဲ့ကြပါတယ်။အမြန်ဆုံးလုပ်ရတဲ့တက်သေးပြဖို့မဲပေးဖို့အသက်မပြည့်သေးသူတွေကတိခါရတာများနေပါပြီဆိုတာတောင်းဆိုဆန္ဒပြခဲ့ကြတာပါ။ကိုဗစ်ကမ္ဘာကကြီးဖြစ်လာကြတဲ့ကအရင်ရှင်းနာခဲ့တဲ့ရာသီဥတုပြည့်ပြင်ပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းဆန္ဒပြပွဲတွေဒီနေ့ပထမဆုံးအကြိမ်ဖြစ်ပြန်ဆလာရမှာအရင်ထက်တော့လူများနည်းခဲ့ပါတယ်။ဒါပေမဲ့ဘာလင်မြို့တော်ကစာတမ်းတွေကန်ဆောင်ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့တောင်းပိုင်နဲ့လူငယ်တွေပါဝင်ဒီဆန္ဒပြမှုတွေဟာကင်ညာနိုင်ငံမြို့တော်နိုင်ရိုဘီကနေဝါရှင်တန်မြို့တော်အထိကြေကြေပတ်ပတ်တော့ဖြစ်ခဲ့ပါတယ်။လန်ဒန်ကပါလီမန်ရင်ပြင်ဆန္ဒပြပွဲမှာလူပေါင်း250ခန့်ပါဝင်ခဲ့ပြီးတူဦးဖြစ်တဲ့18နှစ်အရွယ်အရင်ဘရစ်ဒရက်ကအရင်လိုမဟုတ်ပဲလူနေသွားတာကနည်းနည်းစိတ်ပျက်ဖို့တော့ကောင်းတယ်။ဒါပေမဲ့ပြဿနာမပြီးသေးတာမို့နောက်ပိုင်းပြန်များလာနိုင်တယ်လို့ဆိုပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့အပတ်စဉ်ဆောင်းပါးတွေကဏ္ဍတွေနဲ့သတင်းဆောင်းပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကတိုက်ပွဲသတင်းကိုပြောပြပေးခြင်းပါတယ်ကချင်ပြည်နယ်ဖားကန်းမြို့နယ်လီတိုလမ်းမကြီးပေါ်ကလဝါကြီးရွာအနီးမှာဒီမနက်စစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့သလိုရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်တွင်းမှာလည်းရှမ်းနယ်တန်းပလောင်တိုင်းသားလက်နက်ကိုင်တွေကြားမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပြပို့တဲ့ကချင်နဲ့ရှမ်းဘက်ကတိုက်ပွဲအခြေအနေကိုတော့ကုသညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဖားခက်မြို့နယ်လီလိုလမ်းမကြီးဘက်ကလဝါကြီးရွာနီမှာဒီကနေ့မနက်9နာရီလောက်ကတိုက်ပွဲဖြစ်ပွားပြီးတော့ဒါဟာဒီသတင်းမှတ်အတွင်းလီတိုလမ်းမှာစစ်ကောင်စီတပ်နဲ့ KIA ကချင်လက်နက်ကိုင်ကြားဒုတိယကြိမ်တိုက်ပွဲဖြစ်ခဲ့တာပါ။ဒီကနေ့တိုက်ပွဲဖြစ်တဲ့အခြေအနေနဲ့ပတ်သက်လို့ဒေသခံတူက view ကိုခုလိုပြောပါတယ်။
အခုဒီမနက်ကလဝါကျွာလဝါကျွာအမီမှာပေါ့အခုဟိုဆက်ဆက်ဆက်နဲ့ကြည်ရယ်စစ်ဆမှုကြီးရှိရပြနည်းနည်းဒီတော့ခြေချက်တော့ပါရဲ့အခုနားထောင်ကြည့်ရအေးအခုကနည်းနည်းပြန်နေနေပြ
ဒါကတော့မနက်၈နာရီလောက်ကပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့ဖြစ်ပွားခဲ့တဲ့တိုက်ပွဲဟာမူကောင်ဘက်ကနေပြီးတော့တနိုင်းဘက်ကိုသွားတဲ့စစ်ကောင်စီတပ်ရဲ့စစ်ကြောင်းကို KIA ကကြားဖြတ်တိုက်ခိုက်တာလို့ဒေသခံတွေကယူဆကြပါတယ်တိုက်ပွဲတွင်ထိခိုက်သေဆုံးမှုအခြေအနေကိုလည်းမသိရသေးပါဘူးညနေပိုင်းမှာတော့စစ်ကောင်စီတပ်ကစစ်ကြောင်းဟာတနိုင်းဘက်သွားတဲ့ခွန်ဆိုင်ရန်ရွာဘက်ကိုရောက်ရှိနေပြီးတော့ဒေသခံရွာသားတချို့ဟာတိုက်ပွဲဖြစ်မှာစိုးရိမ်ပြီးတိမ်းရှောင်နေရတဲ့အကြောင်းပြောပါရယ် KIA ရဲ့ပြောရေးဆိုခွင့်ရှိသူဗမွိနော်ဘူးကတော့ဒီကနေ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုသူမသိရသေးကြောင်းပြောပါရယ
်ဟုတ်ကဲ့ကျွန်တော်ဆိုတော့ဘာမှမကြားရသေးပါဘူးခင်ဗျာဟိုညနေဘက်ကတိုက်ပွဲတွေခဏခဏဖြစ်တဲ့ဒီချင်းသေးရာဘက်ကအခြေအနေကတော့ကိုတော့ပြန်ညင်သွားပြီဒါပေမဲ့ဟိုနေ့ဖြစ်တဲ့မရံတောင်တို့အဲ့ဒါလေးလည်းလက်ဒီတူလန်ဘက်မှာဖြစ်တဲ့တိုက်ပွဲတွေဖြစ်ပါတယ်အဲ့ဒီအခြေအနေပဲရှိပါတယ်တခြားကတော့ဒီမှာသူတို့တခြားတရင်တက်တာတော့မရှိဘူးခင်ဗျာ
ဒီနေ့တိုက်ပွဲနဲ့ပတ်သက်ပြီးတော့မြန်မာစစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်ပြောဆိုတာမျိုးမရှိသေးပါဘူးဒီလ23ရက်နေ့ကဖားကတ်မြို့နယ်လီတိုလမ်းမကြီးဘော်ကမရံကတောင်နဲ့ဒွန်ဘုံကြားမှာတိုက်ပွဲဖြစ်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်ကတနိုင်းနဲ့ရှင်ဘူရန်ကြားကတယုံကြီးရွာနီးမှာလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့မနေ့ပိုင်းကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ခဲ့တယ်လို့ပဲရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အတွင်းမှာလည်း RCSS တောင်ပိုင်းရှမ်းလန်းနိုင်ငံတနယ် TNL တအောင်းပလောင်တက်ကြားမှာတိုက်ပွဲဖြစ်ခဲ့တဲ့ကြောင်းစစ်ရှောင်းတွေကိုကူညီနေသူတူကပြောပါရယ်
အာဟုတ်ကွက်မှာဖြစ်တယ်လို့ကြားတယ်ကြာမနေ့9နာရီကအ
ဆောင်းဆောင်တိုင်းမှာပြရည်နဲ့အစီအစ်နဲ့အာခုံးကြီးနဲ့ပါတော့နည်းနည်းထိခိုက်တော့ခုံးကြီးကြောင်းကိုတို့ကလက်နဲ့ကြီးနဲ့ထူတော့ခုံးကြီးနည်းနည်းကပါတော့ရှိတော့ဒါအကြီးတော့ဟာတရားကြီးနမတော်မဟုတ်နေတလုံးလဲမိလောင်ခဲ့တဲ့အကြောင်းသိရပါတယ်ဟုတ်ကွကြီးရောဟာကြောင်မဲမျိုးအနောက်မြောက်ပိုင်း15မိုင်လောက်အကွာမှာရှိတာပါပြီးခဲ့တဲ့လာတွေကစတင်ပြီးတော့ကြောင်မဲမျိုးနဲ့နောက်ဖက်ချမ်းမှာ SPP ရှမ်းလန်းနှက်ကင်တပ်ဖွဲ့နှစ်ဖွဲ့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ဒေသခံ2000ကျော်နေရာဆွန့်ခွာတင်းရှောင်နေရပါတယ်ခင်ဗျာ
။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုသားညိုပြောပြပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဂျာမနီမှာမနေ့ဖြန်ချင်းပါမဲ့ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းကိုအလဲဖေးကြပါတယ်။ဂျမနီနိုင်ငံဟာစက်တင်ဘာ26ရက်မနေ့ဖြန်မှာစီစဉ်ထားတဲ့ရွေးကောက်ပွဲကနေခေါင်းဆောင်တွေတယောက်ကိုရွေးချယ်ဖို့ပြင်ဆင်နေကြပါပြီ။သက်တမ်း16နှစ်ကြာခဲ့တဲ့လက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ရဲ့နေရာကိုဆက်ခံမဲ့သူဟာတာဝန်ဆယူလိုက်တာနဲ့တိုးမြလာနေတဲ့တရုတ်နိုင်ငံနဲ့အရေးကိစ္စတွေကနေအတ္လန္တိတ်တစ်ဖက်ကမ်းနိုင်ငံတွေနဲ့ဆက်ဆံရေးထိန်းချုပ်ဖို့အထူးပထဝီနိုင်ငံရေးရာစိန်ခေါ်မှုတွေကိုဇက်တိုက်ရင်ဆိုင်ဖြေရှင်းရမှာဖြစ်ကြောင်းဂျာမနီနိုင်ငံမြို့တော်ဘာလင်ကနေ Henry Rickwell သတင်းပေးပို့ထားတာကိုမခွာညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဂျာမနီရဲ့အကြီးဆုံးစိတ်ကမ်းမြို့ဖြစ်တဲ့ Hamburg စိတ်ကမ်းဟာနှစ်စဉ်ကုန်တစ်တာကြီးပေါင်း၈တန်းခွဲကျော်ကိုအလွှဲပြောင်းလုပ်ပေးနေတာပါ။အဲ့ဒီထဲက၃ပုံတစ်ပုံနီးပါးကတရုတ်နိုင်ငံကအပို့ယူလုပ်တာဖြစ်ပြီးအဲ့ဒီပမာဏကဒုတိယအများဆုံးအမေရိကန်ပြည်ထောင်စုထက်တောင်မှ၄ဆကျော်များနေတာဖြစ်ပါတယ်။ဒါအပြင်တရုတ်နိုင်ငံဟာသူအတွက်ရေးပါနေတဲ့ဂျာမနီရဲ့အခြေခံအဆောက်အအုံတည်ဆောက်မှုကိုမျက်စိကျနေပြီးတရုတ်အစိုးရပိုင်း Costco တင်မောကုမ္ပဏီကဂျာမနီ Hamburg စိတ်ကမ်းရဲ့အစုရှယ်ယာ၃ပုံတစ်ပုံကိုဝယ်ယူချင်နေတာပါစိတ်ကမ်းပိုင်ရှင်တွေနဲ့မြို့တော်ဝင်က Hamburg မြို့ရဲ့စီးပွားရေးကြီးထွားလာဖို့အရေးကြီးတယ်လို့ပြောပြီးဒီသဘောတူညီချက်ကိုထောက်ခံကြပါတယ်ဒါပေမဲ့ဝေဖန်သုံးသပ်သူတွေကတော့ဂျာမနီအနေနဲ့သတိထားသင့်တယ်လို့ဆိုကြပါတယ
် Plans are not mainly the reason to do business.
Yeah, yeah, CYA season ni sura ga adika aphet CYA lo phu ma ho ba ne Communist Party ye nangay song phya chet tu ko saw ni da ba. Da jaw ma lo chano lu anee ne di tbaw tu nyi mu a paw ma ataw yi o thit tha de ma de. Chano alu da so yin no Hamburg ni Shanghai sit kan ni jaw ma share a pyan lan le le da myu ko pu chai ba de.
Korean Democrat Party amat Georgia Hubs 3 be twa da ba. ဒီလိုအနေထားရှိပေမဲ့တရုတ်နိုင်ငံကသူ့ရဲ့အခြေခံအဆောက်အအုံကိုတော့နိုင်ငံခြားကုမ္ပဏီတွေကိုပိုင်ဆိုင်ခွင့်ပေးမထားပါဘူး။ဂျာမနီရဲ့ပထဝီနိုင်ငံရဲ့အကြိုက်ရိုက်မှုက Hamburg စိတ်ကမ်းကိစ္စမှာသိသာစေပါတယ်။ဒါပေမဲ့လည်းမကြာခင်နှစ်တွေအတွင်းကတော့လူနည်းစုအခွေကမွတ်စလင်တွေကိုကင်တွယ်ဆက်ဆံပုံတွေဟောင်ကောင်ကဒီမိုကရေစီအခွင့်အရေးလှုပ်ရှားမှုတွေကိုဖြိုခွဲနှိမ်နင်းတာတွေနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းစစ်ရေးချက်တွေမှုတွေတရုတ်ပြည်ရဲ့အဲ့ဒီလိုလှုပ်ပုံကင်ပုံတွေကြောင့်တင်းမာမှုမြင့်မားလာခဲ့ရတာပါဒီလိုအခြေအနေချာမှာဂျာမနီဂျားကညံ့နေရတယ်လို့ကိုဘာစတစ်ဖတန်ဖောင်ဒေးရှင်းရဲ့နိုင်ငံတကာဆက်ဆံရေးဌာနသုတေသီလီယာနာဖစ်စ်ကပြောပါတယ်
decided about which way to pursue on the one side they feel the pressure from the United States
ဥရောပရောဥရောပတမကကပါဘယ်လန်းကိုလိုက်ရမလဲဆိုတာကိုဝီခွဲလို့မရကြဘူးတစ်ဖက်ကိုလိုက်ရင်အမေရိကန်ရဲ့ဖိအားရောက်လာမယ်တခြားတစ်ဖက်ကိုလိုက်ပြန်ရင်လည်းအထူးသဖြင့်ဥရောပတမကနိုင်ငံတွေရဲ့အကျိုးစီးပွားကရှိနေပြန်တယ်အထူးသဖြင့်တရုတ်နဲ့ကုန်သွယ်ရေးမှာအထူးမီခိုနေကြတဲ့အဖွဲ့ဝင်နိုင်ငံတွေအတွက်ပေါ့
ဒါပေမဲ့မကြသေးခင်ကကောက်ယူထားတဲ့စစ်တမ်းအရဂျာမနီခေါင်းဆောင်တွေရဲ့သဘောထားကလူမှုသဘောထားနဲ့ကွဲနေနိုင်တာတွေ့ရပါတယ
် We asked the German public to what extent they would support sanctions towards China even if it hurts
လူခွင့်ရေးဆိုင်ရာကိစ္စတွေလူခွင့်ရေးချိုးဖောက်မှုတွေအတွက်တရုတ်ပြည်ကိုဆက်ပြီးတော့တံခတ်ပိတ်ဆို့အရေးယူလိုက်လို့တိုင်းပြည်စီးပွားရေးထိခိုက်နေနာမယ်ဆိုရင်ကပြည်သူတွေကဒီပိတ်ဆို့မှုတံခတ်မှုကိုထောက်ခံမလားဆိုတာဂျာမန်ပြည်သူတွေကိုကျမတို့မေးခဲ့ကြပါတယ်ဂျာမန်ပြည်သူအများစုကတရုတ်ကိုတန်ခါပိတ်ဆို့တာကိုထောက်ခံမယ်လို့ဖြေကြပါတယ
်။ရုရှားနဲ့ဆက်ဆံရေးမှာလည်းအလားတူအခြေအနေမှာရှိနေပြီးဂျာမနီဟာအရှင်းနဲ့နောက်အုပ်စုနှစ်စုကြားညံ့နေတာပါပဲ။2014ခုနှစ်ကရုရှားကယူကရိန်းနိုင်ငံကိုကျူးကျော်ခဲ့ပေမဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကဒီလအတွင်းမှာအပြီးသတ်မဲ့ Nord Stream 2တန်းဝေပိုက်လိုင်းဆောက်လုပ်ရေးလုပ်ငန်းတွေကိုရှေ့ဆက်ဆောင်ရွက်ခဲ့တာပါ။ အဲ့ဒီပိုင်လိုင်းကရုရှားကသဘာဝတန်ငွေတွေကိုယူကရိန်းကိုမဖြတ်ဘဲဂျာမနီကိုအရောက်ပို့နိုင်မှာဖြစ်ပါတယ်။အခုထိဆိုရင်ယူကရိန်းကနေဖြတ်တယ်ရတာကြောင့်ယူကရိန်းကဖြတ်တန်းတယ်ပို့ကမျိုးမျိုးမျက်မျက်ရနေတာဖြစ်ပါတယ်။ယူကရိန်းသမ္မတကတော့မကြသေးခင်ကပဲဝန်ကြီးချုပ်မာကဲကိုခက်ရှင်းရှင်းသတိပေးခဲ့တာပါ။အမေရိကန်ပြည်ထောင်စုကလည်းဒီပိုက်လိုင်းကိစ္စကိုကန့်ကွက်ပြီးပိုက်လိုင်းနဲ့ဆက်ဆက်နေတဲ့ရုရှားကုမ္ပဏီတွေကိုလည်းတန်းခတ်အရေးယူခဲ့ပါတယ်။အခုလိုကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုပြောင်းလဲပြစ်ဖို့ဆိုတာဂျာမနီနိုင်ငံရဲ့ကောင်းဆောင်တဲ့အတွက်လွယ်တဲ့ကိစ္စမဟုတ်ကြောင်းနိုင်ငံရေးသိပ်ပံပါမောက်ခဂီရိုနူဂီပူရာကပြောပါတယ
် Die Mehrheit nimmt wahr, dass sich Deutschland gegenwärtig in einer krisenhaften Situation befindet.
လူများစုကဂျာမနီနိုင်ငံဟာလက်ရှိအခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတာသိကြပါတယ်။ကမ္ဘာလုံးဖြတ်ကျက်မှုစနစ်ကြောင့်လည်းပါတယ်အာဖဂန်နစ္စတန်မှာကစစ်ပွဲဥရောပမှာကပဋိပက္ခတွေပြီးတော့ဒီတက္ကဝါလုံးဖြတ်ချက်မှုစနစ်ကအလုတ်ကိုင်းတွေရွှေ့ပြောင်းအခြေချသူတွေနဲ့ရာသီဥတုပြောင်းလဲမှုကိစ္စတွေမှာဘလို့တည့်ရောက်မှုတွေဖြစ်နေလဲဆိုတာမေးစရာဖြစ်နေပါတယ်။မာကတ်ရဲ့ရာသီကိုလွှဲပြောင်းယူတဲ့သူဟာနိုင်ငံတကာအထွေထွေကိုနည်းနည်းပဲရှိရှိဒါမှမဟုတ်လုံးဝမရှိတာမျိုးလည်းဖြစ်မယ်။
ဝင်ကြီးချုပ်မာကဲကတော့အလျှော်တင်လှုပ်တာတွေညှိနှိုင်းဆွေးနွေးမှုတွေနဲ့ကင်တွယ်ခဲ့ပါတယ်။သူ့ရဲ့နေရာဆက်ကမဲ့သူကရောကမ္ဘာပြိုင်ဘက်တွေကြားဂျာမနီကြွယ်ဝအောင်ဘယ်လိုထိမ့်ညှိဆောင်ရွက်လို့ရမလဲဥရောပမှာစီးပွားရေးအင်အားအကြီးဆုံးဂျာမနီစာမျက်နှာတစ်တခုအတွက်ဘယ်လိုပြင်ဆင်နေသလဲဆိုတာကမ္ဘာကြီးကတော့သေချာစောင့်ကြည့်နေပါတယ်ရှင
်မကွာညူပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့အာခမ်မတန်ရုပ်ရှင်ဆိုင်ရာသတင်းတပုတ်ကိုပြောပြပေးကြပါတယ်ရုပ်ရှင်ဆုရဒါရိုက်တာဖီလ်ဂရက်စကီနဲ့ရှောက်ရှာရီဖီတို့ရိုက်ကူးတဲ့အနည်း20ကြာအာဖဂန်လူငယ်တဦးရဲ့အတွေ့အကြုံ My Childhood My Country 20 Years in Afghanistan မှတ်တမ်းရုပ်ရှင်ကထွက်ရှိလာပါတယ်ရုပ်ရှင်ဒါရိုက်တာဂရက်စကီကို VOA သတင်းတောက် Penelope Polu ကဒီမေးမြန်းတင်ပြထားတာကိုကိုငင်းညန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
မီယာဟူဆိန်ဆိုတဲ့လူငယ်လေးတယောက်အကြောင်းဒါရိုက်တာဖီလ်ဂရက်စပီစတင်ရိုက်ကူးစဉ်ကစက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုအပြီးအမေရိကန်ရဲ့မဟာမိတ်တပ်တွေအာဖဂန်ကိုကျူးကျော်ခဲ့ချိန်မှာ2001ခုနှစ်အမေရိကန်မှာစက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမတိုင်ခင်မတ်လအစောပိုင်းမှာပဲတာလီဘန်တွေဟာကမ္ဘာပေါ်မှာထင်ရှားတဲ့ရှေးဟောင်းဘာမီယန်ဗုဒ္ဓရုပ်ပွားတော်ကြီးကိုဖျက်ဆီးခဲ့ပါတယ်ဒီအဖြစ်ဖြစ်တွေဟာတိုင်းပြည်အပေါ်ဘလို့တက်ရောက်တယ်လဲဆိုတာကိုသိဖို့ဂရက်စပီတယောက်ကာဘူးမြို့တော်ကိုသွားရောက်ခဲ့တာပါအဲ့ဒီနေရာကိုသွားကြည့်ရင်အလွန်အမင်းဆင်းရဲလာတဲ့မီယာဟူစိန်လေးနဲ့သူ့မိသားစုကိုတွေ့ခဲ့တာပ
ါ
ဒီကလေးရဲ့စိတ်ဝင်စားမှုတွက်ကြွမှုတွေကိုမြင်ပြီးတဲ့နောက်နောက်နှစ်မှာတော့မှတ်တမ်းရုပ်ရှင်ရိုက်ထားရင်ဒီကလေးရဲ့ဘဝဘာဖြစ်မလဲအဲ့ဒီကနေတဆင့်အာဖဂန်ရဲ့အနာဂတ်ကိုလည်းပြိတ္တတွေမြင်နိုင်မယ်ထင်တာကြောင့်ရုပ်ရှင်ကိုစတင်ခဲ့တာပါအလွန်အမင်းဆင်းရဲမှုတွေနဲ့မိသားစုတာဝန်တွေရဲ့ကြားမှာမီယာဟူစိန်ရဲ့နုနယ်မှုတွေအကောင်းမြင်မှုတွေဟာလည်းတဖြည်းဖြည်းပျောက်ကွယ်သွားရတယ်လို့ဒါရိုက်တာဂရက်စပီကပြောပါတယ်။မီယာဟူစိန်က
ဝနာမတ်မတ်တောင်ခတ်တော်ခေါ်မချန်ဒစ်ခတ်တော်ခေါ်ရင်ဒီကမတ်တောင်နားတယ်
။ကျွန်တော်ကြောင်းနာထားပါတယ်။ဒီမှာလဲမထွင်ရင်ကျွန်တော်တို့စားစရာရှိမှာမဟုတ်ဘ
ူး။နှစ်ပေါင်းများစွာကင်မရာရှေ့မှာရှိခဲ့တဲ့မီယာတယောက်အခုလက်ရှိမှာတော့ကလေးနှစ်ယောက်အဖေဖြစ်နေပြီးတော့မြို့တော်ကာဘူးမှာကင်မရာမန်အဖြစ်အသက်မွေးနေပါတယ်။2018ခုနှစ်မေလ3ရက်နေ့မှာကာဘူးမြို့တော်မှာပောက်ကွဲခဲ့တဲ့ဘုံတစ်လုံးကြောင့်လူအယောက်250ကျော်တေဆုံးခဲ့ပြီးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။မီယာဟူစိန်တယောက်ကံကောင်းလို့လွတ်မြောက်သွားခဲ့တာပါ။ရိုက်တာဂရက်စပီက
We would have to check under all the wheel arches of our cars every single journey.
ကျွန်တော်ကားတွေကိုခီးသွွားမဲ့အခောက်တိုင်ဆေးရပါတယ်။တာလီဘန်နဲ့ IS တွေကဘုံထောင်ထားတက်ပြီးတော့သတင်းတောက်တွေတရားသူကြီးတွေနဲ့ရွေးကောက်ပွဲတာဝန်ရှိသူတွေကိုတိုက်ခတ်တက်လို့ပါ။ဒါဟာအရန်ကိုစိုးရတဲ့ကိစ္စပါ
။လက်တလုံးမှာတော့အနောက်နိုင်ငံသားတယောက်အနေနဲ့ရုပ်ရှင်ဆက်ရိုက်ဖို့မလုံခြုံတော့တာကြောင့်သူအာဖဂန်ကိုမရောက်ဖြစ်ဘူးလို့ဒါရိုက်တာဂရက်စပီကပြောပါတယ်။သူ့ရဲ့အာဖဂန်တွဲဘက်ဒါရိုက်တာရှောင်းဤရှာရဖီကဒီရုပ်ရှင်ကိုဆက်ရိုက်ခဲ့တာဖြစ်ပြီးတော့သူ့အတွက်လည်းမလုံခြုံပါဘူး။မီယာဟူစိန်က
တာလီဘန်တွေကိုတားဆီးလို့မရတာကြောင့်စစ်ကဆက်ဖြစ်နေမှာပါ။နိုင်ငံသားတပ်တွေရှိနေရင်တော့ပဋိပက္ခတွေကိုတားဆီးနိုင်ပြီးတော့လုံယုံရေးကိုဆက်ထိန်းထားနိုင်မှာပ
ါ။
မီယာရဲ့ဇနီးဖြစ်သူက
အမျိုးသမီးတွေလုံလုံခြုံခြုံမဝွင့်ရင်ပြစ်ဒဏ်ပေးခံရပါတယ်။ဟီဂျပ်ခေါင်းမီးချုံအကုန်လုံးဖုံးထားရင်တော့အဆင်ပြေပါတယ်။
Taliban ga turu ga da Muslim ase lo yong chi ni ra ba. Da chang ayan yet set pi lo phi nai ba de.
Writer Grasby ga
courageous and brave women but the Afghan women are
ကျွန်တော်ရန်ကုန်တက်တိရှိပြီးတော့ရဲရဲနဲ့အမျိုးသမီးအများကြီးတွေ့ပါတယ်။အာဖဂန်အမျိုးသမီးတွေကတကယ်ထူးကြပါတယ်။အခုချိန်ထိဆန္ဒပြနေတာမယုံနိုင်စရာပါ။သူတို့ကကျွန်တော်တို့လုံးဝထောက်ခံသင့်ပါတယ်
။ Director Grasby ကသူ့ရုပ်ရှင်ဟာနှစ်20ကြာရိုက်ကူးခဲ့ရတာလို့ပြောပါတယ်။အာဖဂန်နဲ့ပြည်သူပြည်သားတွေကိုပြောင်းလဲစေခဲ့တဲ့အကြောင်းအရာတွေကိုမှတ်တမ်းတင်ထားတာပါ။ဒီရုပ်ရှင်ဟာအရန်ကိုလှပပြီးဇလန်းအတက်ကြများသလိုရည်လဲရည်ရတဲ့အပြင်လေးစိတ်မှာတန်းစီနေသူတွေတခြားမျိုးကိုပြောင်းရွှေ့သွားသူတွေဟာဘလို့လူမျိုးတွေလဲဆိုတာအတွင်းကြကြသိနိုင်မဲ့ရုပ်ရှင်ပါလို့ Director Grasby ကပြောပါရယ်ခင်ဗျာ
ကိုငင်းငန်းပြောပြသွားတာဖြစ်ပါတယ်မကြခင်မှာတော့စနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်စီစဉ်နဲ့စနေညသကဝိုင်းစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်တို့ရဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American တန်ကနေ September 25ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ31 32 51နဲ့လိုင်းလက်မီတာ190လောက်ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့စနေညတိုင်းတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်နဲ့စနေညသကပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွေအခြေအနေတွေကိုစူးစီးတင်ဆက်ပေးနေတဲ့ဒုအတန်အစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်မှာတော့ခုခံစစ်ကြေညာပြီးနောက်ပိုင်းလူခွေချိုးဖောက်မှုတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီအစီအစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဟာဆိုရင်တော့ဒို့အတန်အစီအစဉ်ကိုအပတ်စဉ်ထုတ်လွှင့်လာခဲ့တာအပိုင်း200ပြည့်ခဲ့ပြီဖြစ်ပါတယ်အခုချိန်တိုင်အောင်ဒို့အတန်အစီအစဉ်ကိုနားဆင်သူအားလုံးကျေးဇူးတင်ပါတယ်ရှင်ဒီတစ်ပတ်မှာတော့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေတိုက်ခိုက်ရမှာစစ်တပ်ကရွာတွေကိုပြာကျပျက်စီးအောင်လုပ်ခဲ့တယ်ဆိုတော့မကွေးတိုင်းဘက်ကအခြေအနေတွေကိုဒို့အတန်ကစုံစမ်းရေးသားထားပါတယ်ဒီလအစောပိုင်းမှာအမျိုးသားညီညွတ်ရေးအစိုးရကခုခံစစ်ကြေညာပြီးအခုလိုထိတိုက်တွေးမှုတွေကပိုပြီးတော့ပြင်းထန်လာတာပါဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်
အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာတော့ခုခံစစ်ကိုစတင်ကြောမယ်လို့ကြေညာခဲ့ပါတယ
်။ဤသူပြည်သားများအားလုံးမင်းအွန်လိုင်းဥဆောင်တဲ့အကြံဖက်စစ်အုပ်ချုပ်ရေးကိုတနိုင်ငံလုံးအတိုက်အတာဖြင့်လှေးနေလေအောင်မြင်းဆောင်မကြံတွန်းလန်တိုက်ဖြတ်ကြပါ
။ဒီကြေညာတဲ့နေ့ကကျွန်တော်ကတော့အဲ့ဒီအပြော်ဆုံးနေပါဗျ
။စစ်ကောင်စီကိုပြပြင်းထန်ထန်ဆန့်ကျင်နေတဲ့မကွေးတိုင်းအတွင်းကရွာတရွာမှာနေထိုင်တဲ့ကိုစိုးသူဖြစ်ပါတယ်။ဒို့အတန်ကဆက်သွယ်မေးမြန်းခဲ့တဲ့ခုခံစစ်အားကောင်းတဲ့ဒေသမှာနေသူတချို့ကလည်းသူ့လိုပဲပြောကြပါတယ်။ဒါပေမဲ့အဲ့ဒီနောက်ပိုင်းတနိုင်ငံလုံးကြုံလာရတဲ့အခြေအနေတွေကိုတော့သူက
ဒီသေးကြညာပြီးတော့စစ်တပ်ကစီးနိုင်မှုပါလို့ဖြစ်လေဆိုတော့စစ်တပ်ကပို့လို့ကျန်းလာတယ်။သူ့လိုလို့ရတဲ့ကပို့လို့ယွံပြောက်အောင်လာတယ်မုန်းပြောက်အောင်လာတယ
်။ခုခံစစ်စတင်ကြညာပြီး16ရက်အကျွဲမှာဖန်စီခံရသူ350ကျော်ပြီး PDF အပါအဝင်သေဆုံးသူ55ဦးရှိပါတယ်။အထူးသဖြင့်လူငယ်တွေအပေါ်မှာ PDF တွေအပြည့်ဆွဆွဲဖန်စီရာမိသားစုဝင်တွေကိုတစားကန်ဖြစ်ဖန်စီတာတွေကတိတိတသာပုံများလာတယ်လို့ဒို့အတန်ကနိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ကိုဆက်သွယ်မေးမြန်းချက်အရာသိရပါတယ်။ဖန်စီမှုတွေအပြင်ခုခံမှုပြင်းထန်စွာဆင်နွှဲနေတဲ့စကိုင်းတိုင်းဒေသကြီးချင်းပြည်နယ်ပြားပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးကနေရာတချို့တွေမှာ ချေရွာရေကိုမီးရှို့ဖျက်စီရာပြည်သူလူထုရဲ့ပိုင်ဆိုင်မှုတွေကိုအာဓမလူယူရာအပြစ်မဲ့ပြည်သူတွေကိုဖမ်းဆီးနှင်းဆဲတပ်ဖြတ်တာမတရားဖမ်းဆီးချုပ်နှောင်တာခုခံစစ်ကြိုက်ပွဲတွေမှာဖမ်းမိရဲ့ PDF တွေကိုလူမဆန်အောင်နှိမ့်ပန်းနှိပ်စက်တာတပ်ဖြတ်တာတွေကိုတိတိတတပုံမကျွေးလွန်လာခဲ့တယ်လို့လည်းဆိုပါတယ်ကိုစိုးသူနေရဲ့ရွာကိုတော့စစ်ကောင်စီရဲ့လက်နက်ကင်အဖွဲ့ကခုခံစစ်ကြေညာပြီးရပ်ပိုင်းမှာဝင်ရောက်မီးရှို့ခဲ့ပါတယ်ကျွာအဝင်းမှာဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တချို့ကခုခံခဲ့သေးပေမဲ့အာမမြလို့နောက်ဆုတ်ခဲ့ရတယ်လို့အဖွဲ့ဝင်တဦးကပြောပါရယ်ကျွာကိုစစ်ကောင်စီတပ်တွေဝင်မလာခင်ကိုစိုးသူကတော့သူ့အမေကိုဘေးလွတ်ရာကြောတဲ့အရင်ရွှေ့နိုင်ခဲ့ပါရယ
်တို့အဲ့လိုကြောက်ကြောက်အားကြီးပြောမှာပဲကျွန်တော်မိသားစုလည်းကျွန်တော်အမေဆိုတော့တက်ကကြီးပြီဆိုတော့ကြောက်လို့ကျွန်တော်ကတော့ဖြစ်လွတ်တဲ့နေရာထိရောက်ပို့ပေးတယ်ကျွန်တော်ပြန်လာတဲ့အချိန်မှာရွာကမီးရှို့နေတာရှို့နေတဲ့အချိန်မှာကိုကအဲ့အချိန်မှာတော့ဝင်လဲနေတယ်ကိုကိုအသက်ကလည်းအမှတ်ကဉာဏ်ရှိတော့ဘူးလေ။ဒါကြောင့်ဒီတိုင်းမီးလောင်နေလဲဒီတိုင်းမဲ့လက်ပြပြီးတော့မကြည့်နေရသူကမီးရှို့တမျိုးလည်းမဟုတ်ဘူးရာကြီး။တနက်ကြီးနဲ့လည်းရမ်းတမ်းမီးရှို့ကြည့်နေတာမီးရှို့နေတော့
မီးရဲကိုအိမ်ပေါင်းဆယ်ချီပါသွားခဲ့ပြီးကိုစိုးသူ့အိမ်ကတော့ပြာတိဖြစ်ခဲ့ပါတယ်။အိမ်ကတံပိုးရှိတဲ့ပစ္စည်းတချို့လည်းပြန်မရခဲ့ဘူးလို့သူကပြောပါတယ်။သူကတော့သူ့အပင်နှစ်ပေါင်းများစွာအလုတ်လုတ်ပတ်စံဆူပြီးစောက်ထားခဲ့ရတဲ့အိမ်လေးမရှိတော့တဲ့အကျွမ်းကျူကျုံမရဖြစ်နေပေမဲ့ပြန်လဲမဆောက်နိုင်တော့တဲ့အကျွတ်ရွာတွေကမိတ်ဆွေအိမ်မှာနေနေရပါတယ်ကိုစိုးသူတို့ရွာအပါအဝင်ရွာလေးရွာမှာအင်ချီတရာနီးပါးလဲမီးရှို့ဖျက်ဆီးခံရတယ်လို့မကွေးတိုင်းအကျွန်းကလူမှုကူညီရေးအဖွဲ့တစ်ခုစီကတည်ရပါတယ်အဲ့ဒီရွာတွေကရွာကန်တွေဟာလဲနီးစက်ရဆွေမျိုးမိတ်ဆွေအိမ်တွေနဲ့ကြောထဲမှာဆစ်ရှောင်နေကြရတာပါစစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေမကြာခဏထိတွေ့မှုတွေရှိနေတဲ့ထန်တလန်မှာလဲစကြင်ပါလား၁၈ရက်နေ့မှာမြို့တွင်ကိုလက်နက်ကြီးတွေနဲ့စစ်ကောင်စီဘက်ကပစ်ခတ်ခဲ့လို့အိမ်တွေမီးလောင်ခဲ့ပါရဲ့
အခုလေခေလကန်ချက်ပြပေါ်ဟာဆလ
လူဦးရေတပေါင်းဝန်းကျင်ရှိတဲ့ထန်တလန်မြို့ပေါ်မှာကိုဗစ်ဖြစ်နေတဲ့လူနာ2ဦးအပါအဝင်လူ20ကျော်သာကျန်တော့တယ်လို့ဒေသခံမီဒီယာတွေကဖော်ပြထားပါရဲ့မီးငိမ့်တပ်ဖို့သွားခဲ့တဲ့ထန်တလန်ရာပြည့်နှစ်ချင်းခရစ်ယာန်အသင်းတော်ကတင်းအုပ်စရာတဦးကတော့အသက်ခံခဲ့ရပါတယ်ဒို့အတန်ကခရစ်ယာန်ဓမ္မအမှုတော်ဆောင်တဦးနဲ့စကားပြောပြခဲ့ပါတယ်
။ဘုရားမင်းကြီးနဲ့အိမ်ကြီးကတလုံးပြီးလုံးလုံးကြောက်ရှောက်ကုန်တော့မင်းကြီးကိုလူငယ်လေးတွေနဲ့ဒီအတင်းတော်ကလူငယ်လေးတွေနဲ့သူမင်းကြီးကိုမိသားစုခေါ်လို့မရဘူး။ဆက်ခေါ်လို့လည်းမလောင်။ဆိုတော့အဲ့ဒါလေးတက်တိုင်းတော့ပေါင်းပြီးပြီဆိုပြီးတော့အဲ့ဒါကြီးလောက်ကိုသူတို့ထွက်လာကြတာပါ။ဒီခါတော့လည်းဆုံးသွားတာပါပဲ။ဆိုတော့ဆုံးသွားတယ်လေ။ဘုရားမလည်းတော့ကြည့်တယ်လူလည်းမရှိဘူးလို့ဆိုအကုန်လုံးကဘုရားတနတ်တန်ကြီးကြားဆိုတော့ဘုရားမဆက်ပြေနဲ့ဘောဘောဒီမှာတော့တွေ့ကြတာ哦။တွေ့တော့ဒီအဲဒီဆရာကျွန်တော်တို့ထုတ်ပြန်ဖြစ်ဖြစ်မှာလည်းရှိပါတယ်။ဟိုသူရဲ့နာရီဒီဖုန်းဒီမကလို့သူဒီ wedding ring ပေါ့။လက်ထပ်လက်ဆက်လေးသူရှိလက်ဆက်ကိုထားတာလည်းပဲလက်ချောင်းချက်ပြီးတော့ယူသွားတော့ပေါ့
။အခုတော့သုံးသွားတဲ့တင်းအုပ်ဆရာရဲ့အမျိုးသမီးအပါအဝင်မြို့ပေါ်ကျန်သူအားလုံးဘေးလွတ်ရာကိုပြောင်းရွှေ့ကုန်ကြပြီလို့ဆိုပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ဘုံမှုကျောင်းဇော်မင်းချွန်းကစကောင်းစီပိုင်းမီဒီယာမှာအခုလိုပြောတာပါတယ
်ထန်တလန်မှာဒါစက်တင်ဘာလ18ရက်နေ့ဖြစ်ပွားခဲ့တဲ့ဖြစ်စဉ်မှာအဲစီဒီအအမိကန်ကျန်းပွဲအဖွဲ့တွေကထန်တလန်မြို့ရင်းမှာရှိတဲ့လူမျိုးအိမ်တွေကိုကာဝယ်ယူပြီးတော့ကြာကျွန်တော်လူမျိုးရေးတပ်ဖွဲ့ဝင်တို့ပြစ်ခတ်တဲ့ခဲ့ဖြစ်စဉ်ဖြစ်ပါတယ်ကျွန်တော်တို့ဒီဤထိမှန်သိဆုံးခြင်းနဲ့ပတ်သက်ပြီးထပ်မံဆောင်ရွက်ဆွေးနွေးတယ်ရှိပါတယ်အဲဒီနေရာမှာဘောနော်အတမတော်ကပြစ်ခတ်တယ်ဆိုပြီးတစ်ဖက်သက်ဆွဆွဲတာလေအပြီးရင်အမဟုတ်မမှန်တဲ့နေပေါ့နော်လက်ဆွတ်တွေယူသွားတဲ့နာယီတွေယူသွားလို့ဆိုတော့မဟုတ်မမှန်တဲ့နေထုတ်လွှင့်နေတာတွေ့ရပါတယ
် CDF ထန်တလန်ကပြောရေးဆိုခွင့်ရှိသူတဦးကတော့စစ်ကောင်စီရဲ့တပ်သားတွေကရာထဲသွားမဲ့ပြည်သူတွေကိုနာယီအတော်ကြာစစ်ဆေးရာတွေမြို့ထဲမှာပတ်စံတောင်းတာတွေရှိတဲ့အတွက်မြို့ဆောင်လမ်းကနေခဏတာပြစ်ခတ်ဆုတ်ခွာခဲ့တာဖြစ်ပြီးလူနေအိမ်ရှိတဲ့နေရာကနေပြစ်ခတ်ခဲ့တာမဟုတ်ဘူးလို့ပြောပါတယ်ကြားပြည်နယ်မှာလည်းစစ်ဆောင်ဦးရဲကအခုဆိုတင်းချီလာပြီးမဲ့အကူအညီတွေရအောင်ပို့ဖို့ခက်ခဲလာတယ်လို့ဆစ်ဆောင်ကူညီပေးနေသူတို့ကဒို့အတန်ကိုပြောပါတယ
်။ဒီမျိုးပေါ်မှာကအရင်အဖမ်းဆီးများနေရမှာအဲ့လိုမျိုးပေါ့နော်။အဖမ်းဆီးရလဲဟိုအဆက်ဆက်တွေရနေဖမ်းတာပေါ့နော်။အဲ့လိုတွေဖြစ်နေတာကိုကလေအဲ့လိုအဆက်ဆက်ရှိတဲ့လူတွေကပါနေတာတွေပေါ့နော်မျိုးပေါ်အခြေအနေကတော့အဲ့လိုအဲဒီမွန်ဆိုမှာကြတော့ဒီမော့ဆိုကြရလေနေတိုင်းအပြစ်ခတ်ရှိညာမှာအလိုမျိုးပေါ့နော်ဒီမော့ဆိုဒေါငန်ခငွေတောင်အဲ့ဒီတစ်ချက်ကလည်းအမြဲတမ်းအပြစ်ခတ်ရှိညာနောက်ပြီးတော့ဒီမော့ဆိုနဲ့ဒီလိုက်ကို လုံးဝဟိုအသွားလာလုံးလို့မရအောင်ဖြစ်နေမှာလို့မျိုးပေါ့နော်အခုအဲ့လိုတွေဖြစ်ပြီးတော့ဟိုဘက်ကိုလည်းပစ္စည်းပို့မရအဲ့လိုလမ်းစိတ်မချရအောင်ပေါ့မခံရအောင်မှာပစ္စည်းကစိတ်မချရအောင်ဒီတိုင်းဟိုလွရိုးပေါ့နော်ဒီတိုင်းပုံမှန်ကုံတယ်နေတဲ့သူတွေတောင်မှအရန်ကိုဟိုဘက်ကရစ်ဒီဘက်ကလည်းရစ
်ခုခံစစ်ကြေညာပြီးမှအဖြတ်အမှောက်လုပ်ငန်းတွေကိုပို့မှုလှုပ်လာကြရဲလို့စစ်ကောင်စီရဲ့သတင်းမှန်ပြန်ကြားရေးအဖွဲ့ခေါင်းဆောင်ကပြောထားပါဗျ။ခုခံစစ်ကြေညာပြီးနောက်ပိုင်းစစ်ကောင်စီကတော့မိုက်တဲတာဝါတိုင်း60ကျော်ဖောက်ခွဲခံရတာတချို့မီးဘေးတင့်ရွာတွေကို CRPH NUG နဲ့ PDF ကမီးရှို့တယ်လို့သူတို့ထိန်းချုပ်ထားတဲ့မီဒီယာကနေကြေညာခဲ့ပါဗျ။ဒီဆိုဆဲပြောဆိုချက်တွေကိုတော့အတည်ပြုလို့မရခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ကတော့စစ်ကောင်စီရဲ့လုပ်ရက်နဲ့ပတ်သက်ပြီးအမျိုးသားညီညွတ်ရေးအစိုးရရဲ့ခုခံစစ်ဆင်နွှဲဖို့ကြေညာပြီးမှပုံမရက်ဆက်တဲ့လူအခွင့်ရေးချိုးဖောက်မှုတွေကိုကြည်ကြဲပြန့်ပြန့်စနစ်တကျကျူးလွန်လာခဲ့ခြင်းတရားလူသားဖြစ်မှုကိုစန့်ကျင်တဲ့ရာဇဝတ်မှု Crime Against Humanity အဖြစ်ပုံမဆိုးရတဲ့လူအခွင့်ရေးချိုးဖောက်မှုတွေစစ်ရဇဝတ်မှုတွေဖြစ်စေခဲ့ပါတယ်လို့ဒိုးအတန်ကိုစာနဲ့ဖြေဆိုထားပါတယ်။မီးလောင်ကျွမ်းသွားတဲ့အင်ဂျင်ဝင်းကိုစိတ်ထဲကရောလက်တွေ့မှာပါဖြတ်ပြစ်မှာမဟုတ်ဘူးလို့ကိုစိုးသူကတော့ဖြတ်ပြက်တသားဆုံးဖြတ်ချပါတယ်
။အိမ်ဘက်တော့မတော်ကျင်တဲ့အခြေအနေပေါ့ဗျာ။ကိုယ်အိမ်ကိုမရှိတဲ့အခါကျတော့အနေခက်တာပေါ့။ကိုယ်အိမ်ကိုပြန်ကိုလည်းမဖြစ်နိုင်ပါဘူး။အိမ်ကလုံးဖောက်ဖို့ဆိုတာမဖြစ်နိုင်ဘူး။မဖြစ်နိုင်တဲ့အချိန်မှာကျွန်တော်တို့ခုချိန်မှာဆောက်လို့လည်းမရဘူး။ကျွန်တော်ဒီအင်ကြီးကိုအခုဖြတ်လိုက်ရင်လည်းနောက်ထပ်အပြစ်စလုံးပြန်ဆောက်မယ်ဆိုရင်လည်းဒီကောင်တွေလာပြီးတော့မထပ်ပြီးရှုံးမအောင်ဖြတ်ပြမှာမဟုတ်ဘူး။ဒါပြောရှင်းပြမှာမဟုတ်ဘူး။အကြီးတော်ဘောင်းအောင်နိုင်မှာကျွန်တော်ဒါပြောရှင်းပြမှာ
။ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောလင်းပါတယ်။ဒိုးအတန်တန်မြင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျန်ရောကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအထူးရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
သောရရှင်အခုနားဆင်ခဲ့ရတာကတော့ဒိုးအတန်အစီအစဉ်ဖြစ်ပါတယ်အခုတခါတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားဖို့အလဲရောက်လာပါပြီပြည်သူနဲ့အတူဆရာနာရှင်ဆန့်ကျင်တဲ့အမှုပညာရှင်တွေကိုဖမ်းဝရမ်းထုတ်လို့အမှုပညာအလုပ်တွေဆက်မလုပ်ရဘဲထွက်ပြေးပုန်းရှောင်နေရတဲ့အခြေအနေဟာအမှုပညာလုပ်ငန်းကြီးတစ်ခုလုံးကိုဆိုးဝါးတဲ့တက်ရောက်မှုတွေဖြစ်စေတယ်လို့မြန်မာအမေရိကန်သရုပ်ဆောင်ခရစ်စီအောင်ကပြောပါတယ်မိုင်းဉာဏ်နိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ခရစ်စီကိုပထမဆုံးမေးချင်တာကကိုကဟို transgender ဒီမင်းသမီးတဦးပေါ့နော်အခုဒီ American နိုင်ငံမှာအခြေစိုက်တဲ့ဒီအဲ့လိုရုပ်ရှင်ထဲမှာပါဝင်တယောက်ဆောင်နေတဲ့အမှုပညာရှင်တဦးနေနဲ့ဟိုကျမတို့မေးချင်တာကအခုဒီရက်ပိုင်းနေအတွင်းမှာပေါ့နော်ဂျာမနီနိုင်ငံမှာဒီပြတ်တာတဲ့ဒီနိုင်ငံတကာရုပ်ရှင်ပွဲပေါ့လေအဲ့ဒီမှာမြန်မာနိုင်ငံကဒီရုပ်ရှင်ကဒီနာမည်ကြီးအမှုပညာရှင်တွေဖြစ်တဲ့ Indra Johnson ဖြိုးသူတို့လေသူတို့ပါဝင်ရိုက်ကူးထားတဲ့ What happened to the wolf ဆိုတဲ့ဇာတ်ကားပေါ့နော်အဲ့တော့အဲ့ဒီမှာ Indra Johnson ကဆုရရှိသွားတယ်ပေါ့နော်အဲ့ဒီကားကလည်းတကယ်တမ်းကျတော့ဒီ Lane to Chit Tu နှစ်ဦးရဲ့ပုံမှာပေါ့အခြေခံပြီးတော့ရိုက်ထားတာပေါ့နော်သူတို့တွေဆိုတော့အခုလို Chrissy လို့ကိုရိုင်းကလည်းဒီလိုမျိုး LGBT နဲ့ပတ်သက်နေတဲ့တဦးနေနဲ့ပေါ့နော်ဒီလိုမြန်မာကားတွေဟာဒီနိုင်ငံတကာမှာအခုလို့ထိုးဖောက်လာတယ်နောက်ပြီးတော့အခု Indra Johnson ဆိုရင်လည်းပေါ့လေတရုတ်ဆောင်စုပေါ့နော်သူလည်းအဲ့လိုစုချင်းချင်းခံရတဲ့ပုံမှာ Chrissy ရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ Chrissy နေနဲ့ကတော့အရန်ခုံယူပါတယ်ခုမြန်မာလူမျိုးမြန်မာမျိုးသမီးတယောက်ဒီလို International Movie Industry Film Industry Film Industry မှာဒီလိုနေရာရတာတဲ့သူပဲခုံယူပါတယ်သူ့ကိုလည်းအမြန်ဆုံးပြန်လွတ်ပါစေလို့ဆုတောင်းလိုက်ပါတယ်နောက်ပြီးတော့ဒီလိုအမှုပညာရှင်တယောက်ဆုရတာမြန်မာနိုင်ငံအခုအခြေအနေနဲ့ပြောရမယ်ဆိုတော့မြန်မာနိုင်ငံကသကောင်းထက်တော့ညစ်နေနေနဲ့မုံမလင်းတော့ဘူးပေါ့လောလောဆယ်မှာတော့အဲ့ဒီအချိန်မှာထွန်းလင်းလာတဲ့ဖျောင်းနိုင်ရူပေါ့ဒီနားမှာရှိတဲ့ရဲဘော်ရဲပတိအကုန်လုံးကလည်းအလင်းရောင်နဲ့ရရှိစီတယ်ခွန်အားနဲ့ရရှိစီတယ်သူ့ရဲ့အမှုပညာခွန်အားနဲ့ဟိုဒီနှွေဦးတော်လိုင်းရဲ့တစ်ခုလုံးမှာအင်းတိုင်းအားတိုင်းပါဝင်ထားတဲ့ ကျေပေါ်ရေးပဲအမှုပညာရှင်အားလုံးကိုသူကကိုစားပြုသွားတာပဲပေါ့လေအဲ့ဒီအတွက်လည်းအထူးကိုယ်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုမြန်မာနိုင်ငံမှာဒီလိုကားတွေပေါ့နော်အဓိကတော့သူတို့ကဟိုဒါဒီလိုဒီကားဆိုလို့ရှိရင်ဟိုလိန်တူချစ်တူဆိုတာဒီအမျိုးသမီးနှစ်ဦးပေါ့နော်တုံးနဲ့တုံးသူတို့ချစ်ကြိုက်သွားတဲ့ဇလန်းပုံစံမျိုးပေါ့နော်အခုကတော့နိုင်ငံကရုပ်ရှင်မှာပြသလာတဲ့အပိုင်းပေါ့လေဒါပေမဲ့ဒီနိုင်ငံဒီဘယ်လိုဒီရုပ်ရှင်ကားကိုဗမာပြည်မှာဟိုပြသမယ်ဆိုရင်ရောပြသခွင့်ရမယ်ထင်သလားဟိုဘယ်လိုမြင်လဲရှင
်မြန်မာနိုင်ငံမှာတော့ LGBT right နဲ့ဆိုရင်တော့လုပ်ဆရာတွေအများကြီးရှိပါပြီလေစဘိုင်းကနေပြောမယ်ဆိုရင်တော့ဒီ same sex marriage ကလည်း legalize မဖြစ်သေးပါဘူး international နိုင်ငံတော်တော်များများ legalize ဖြစ်သွားပါပြီနောက်ပြီးမြန်မာနိုင်ငံကလောကဘာရှိလဲဆိုတော့ section 377 penal code 1861ဆိုလို့ရှိရင်ဒီ same sex marriage ကို criminal case လို့အမျိုးသဘောထားထားပါတယ်အဲ့ဒီမှာအဲ့တော့အဲ့ဒါတွေကိုစပြီးတော့ပြောင်းလဲဖို့အချိန်ရောက်ပြီပါပြီဒါပေမဲ့အခုအချိန်မှာတော့မှဒီမိုကရေစီအခွင့်အရေးအပြည့်အဝမရသေးတော့လေဒါတွေကဆက်လက်ပြီးတော့ဟိုတောင်းဆိုသွားမှာပါနောက်ပြီးတော့ဒီလိုနိုင်ငံတကာတိုင်းပြည်နဲ့ရှင်ပြီးတော့မြန်မာ LGBT စကားတွေ feature movie တွေ short film တွေကထွက်လာတဲ့အတွက်အမှုပညာအတိုင်းဝိုင်းရော LGBT အတိုင်းဝိုင်းရော next generation အတွက်ကဂုဏ်ယူရမယ့်ကိစ္စတစ်ခုဖြစ်ပါတယ်
အဲ့တော့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်ဒီလိုရုပ်ရှင်အမှုပညာတွေဒီအနေနဲ့အဲ့လိုထိုးထိုးပေါက်ပေါက်နဲ့စူးစမ်းလာတဲ့နိုင်ငံတကာကိုလည်းပေါင်းမြောက်ဖို့ပေါ့နော်အခုဆိုဒါရိုက်တာတွေကိုရန်ကလည်းစူးစမ်းနေတဲ့အပိုင်းမှာတစ်ဖက်မှာလည်းဆရာနာသိမ်းလိုက်ပြီးတဲ့အချိန်မှာအခုဒီအမှုပညာရှင်တွေကိုပေါ့နော်သူတို့ဖန်ဆီးထားတာတွေအင်ဒါဂျော့ဆင်ပါဝင်ပေါ့နော်ဖန်ဆီးခံထားတာတွေနောက်ပိုက်ပြိုးသူတို့ဆိုလို့ရှိရင်လည်းသူတို့ဟိုဖန်ဝရန်ထုတ်ခံထားရတဲ့အတွက်ပေါ့နော်ဒါရိုက်တာနာဂျီတို့ဆိုရင်လည်းပုံရှောင်နေရတာတွေပေါ့လေဆိုတော့အဲ့လိုအနေအထားမှာဒီအမှုပညာတွေအတွက်ဘယ်လောက်ထိညံ့တာမှုတွေရှိနေမှာလဲ
အမှုပညာတွေကတော့အနစ်နာဆုံးလို့ပြောရမှာပဲလေဥဆောင်ခဲ့တဲ့အမှုပညာရှင်တော်တော်များသူတို့ဘဝလုံးကိုဒီဘဝလုံးကိုပြည့်စက်လိုက်ရပါတယ်မိသားစုနဲ့လည်းခွဲရတယ်ဟိုအိုးပြင်းအိမ်ပြစ်ပေါ့လေအဲ့လိုအခြေအနေရောက်သွားတာပေါ့နောက်ပြီးတော့ကိုလိုမင်းနဲ့ခရစ်စီယာလည်းဆန်ဖရန်စစ္စကိုမှာပြီးခဲ့တဲ့လုံခဲ့တဲ့၃နှစ်ကမြစ်တာဖလင်မှာတူတူရိုက်ခဲ့တဲ့ရုပ်ရှင်ဟိုရုပ်ရှင်မြင်သားဖြစ်ပါတယ်ကိုလိုမင်းကအဲ့တော့သူစီယာလည်းတင်ကြားရရတာဒါတွေအများကြီးရှိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ဒီလိုဟိုအမှုပညာရန်ကုန်မှာဘယ်လိုဖြစ်နေဆိုတော့အခုဟာဘာမှအမှုပညာရှင်တွေအတွက်လှုပ်ရှားစရာဘာမှမရှိတော့အဲ့တော့ဒီအမှုပညာကြီးတစ်ခုလုံးကရက်တန်သွားတဲ့သဘောပေါ့လေလောလောဆယ်မှာအဲ့တော့အဲ့လိုဖြစ်နေတာပေါ့အဲ့တော့ဒီအမှုပညာတစ်ခုလုံးကိုပြန်လဲအသက်ရှင်အောင်လုပ်ဖို့ဆိုတာကလေဒီတိုင်းကြီးကောင်းမှာပဲဒီအမှုပညာတစ်ခုလုံးကပြန်လဲအသက်ရှင်လာမှာပဲပေါ့အဲ့တော့ဒီအခုလောလောဆယ်ဒီဇိုင်းကြီးလုံးတောင်းဆိုနေတဲ့တရားမျှတတဲ့ဒီမိုကရေစီကိုအမြန်ဆုံးရအောင်အမြန်ဆုံးရအောင်တောင်းဆိုရမှာပဲပေါ့အဲ့လိုတောင်းဆိုပြီးအခြေအနေတွေအကုန်လုံး normalize ဖြစ်သွားမှာပဲဒီအမှုပညာလုပ်ငန်းတွေအကုန်လုံးပြန်ဆလို့ရမှာပဲအဲ့လိုတော့ Chrissy မြင်ပါတယ
် Chrissy ကိုရိုင်းကလည်းအခုဆိုရင်မင်းသမီးတဦးအနေနဲ့ပေါ့နော်ဟိုဝင်ပြီးတော့ရိုက်ထားတဲ့ကားတွေပေါ့အဲ့ဒီကားတွေကအခုနိုင်ငံတကာရုပ်ရှင်ပြပွဲတွေမှာလည်းအခုပေါ့နော်စပြီးတော့ပါဝင်ဖို့ရှိနေတဲ့ခါကြတော့ပေါ့နော်စင်းနေတဲ့မှာလည်းပါဝင်နေပြီဆိုတဲ့ခါကြတော့အဲ့ဒီအခြေအနေရောပြပြပါအောင်ရှင်
။အော်ဟုတ်ကဲ့ရုပ်ရှင်ကားနာမည်ကတော့ imperfectly complete လို့ခေါ်ပါတယ်။အဲ့ဒါကတော့ဟိုခရစ်စီယာအဓိကသရုပ်ဆောင်နေနဲ့ပါဝင်ထားပါတယ်။နောက်အဓိကသရုပ်ဆောင်ကတော့ဇော်မျိုးချက်ဖြစ်ပါတယ်။ Director ကတော့ Bruce Chu ဖြစ်ပါတယ်။ Bruce Chu က University of Southern California က Film School ကဟို graduate တယောက်လည်းဖြစ်ပါတယ်။နောက်ပြီးတော့သူအဲ့စကားကိုထုတ်လုပ်တဲ့လူကတော့ဝနာမာကတ်မျိုးသိန်းရယ်ဗစ်တာရယ်ခရစ်စီရယ်ဖြစ်ပါတယ်အဲ့တော့ဒီကားရဲ့အဓိကရယ်ဘာလဲဆိုတော့ဘာကို message ပေးချင်လဲဆိုတော့ဒီ LGBT တွေရဲ့ခံစားမှုတွေပေါ့နော် LGBT တယောက်တဲ့သူ့ရဲ့ခံစားမှုနဲ့သူဖြစ်ချင်တာတွေနဲ့သူ့ရဲ့လူမှုအတိုင်းအဝိုင်းကသူ့ကိုလက်ခံမလားလက်မခံမလားဟို accept လုပ်မလားဟိုအဲ့ဒီဟာတွေကိုအကုန်လုံးခြုံပြထားတဲ့ဟာပေါ့လေအဲ့တော့ message ပေးချင်တာဘာလဲဆိုတော့ဒီမျက်နှာမြင်ကောင်လေးနဲ့ဒီ transgender ကောင်မလေးနဲ့ကတူတူနေကြရင်းနဲ့ပေါ့ transgender ကောင်မလေးကမျက်နှာမြင်ကောင်လေးကိုတိတ်ခဲလောက်ရင်းနဲ့သူတို့တွေဟို တယောက်နဲ့တယောက်နဲ့သဘောကျသွားလားသို့မဟုတ်လဲချစ်သွားလားအဲ့ဒါတော့ရုပ်ရှင်တွေမှာကြည့်လိုက်ပါလေနောက်ပိုင်းကျတော့ဒီ trans ဟိုမျက်နှာမြင်ကောင်းလေးကမျက်စိပြောင်းမြင်လာတဲ့အချိန်မှာဒီ transgender ကောင်းမလေးကိုပစ်သွားမလားသို့မဟုတ် transgender ကောင်းမလေးရဲ့စိတ်ထဲမှာလဲသူ transgender ဖြစ်နေလို့ဟိုကောင်းလေးကသူ့ကိုပစ်သွားမလားအဲ့လိုခံစားချက်တွေပေါ့လေခံစားချက်တွေကိုဒီလူမှုအတိုင်းဝိုင်းရဲ့လောလောဆယ် present ဖြစ်တည်နေမှုတွေနဲ့မူတည်ပြီးတော့ဟိုရိုက်ထားတဲ့အခြေခံထားတဲ့ကားလေးပေါ့လေအဲ့ဒါတော့ဇက်သိန်းပိုင်းကတော့ရုပ်ရှင်ပြတော့မှာပဲကြည့်ဥစ္စာကြည့်လို့ရပါတယ်ဒါပေမဲ့လောလောဆယ်မှာတော့ Rain Dance Film Festival မှာကဟို selected ရွေးချယ်ခြင်းခံရတယ်ပေါ့အဲ့ဒီ Rain Dance Film Festival က Academy Award Qualifying Film Festival ဖြစ်တယ်နောက်ပြီးတော့ Best Qualifying Film Festival ဖြစ်တယ်အဲ့ဒါဘယ်တော့ပြမလဲဆိုတော့October 6ပြမှာနောက်တစ်ခုက Atlanta မှာပြဖို့ရှိတယ် Atlanta မှာတော့ဒီ October 2ကျရင်ပြဖို့ရှိတယ်အဲ့ဒါလည်း Academy Award Qualifying Film Festival ဖြစ်တယ်ပေါ့နောက် Canada မှာလည်းတစ်ခုကတော့ရထားတယ်ဒါပေမဲ့ official email မရဘူးပေါ့အဲ့ဒီ Canada ကလည်း biggest film festival တစ်ခုပဲဖြစ်ပါတယ်နောက် Taiwan မှာလည်း selected ဖြစ်တယ်ပေါ့လောလောဆယ်ကတော့4ခုလောက်တော့ဟို film festival ကြီးကြီး4ခုလောက်ကတော့ဟို selected ရွေးထားတယ်ပေါ့အဲ့ဒါဒါပေမဲ့အဲ့ဒီချက်ကနှစ်ခုကတော့အဲ့အဲ့လို Academy Award Qualifying Film Festival ဖြစ်တယ်ပေါ့ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အဲ့လိုဒီလို LGBTQ ရုပ်ရှင်ပေါ့နော်အဲ့ဒီဇလန်းကဟုတ်ကဲ့အဓိကကျတော့ဟို audience ပေါ့နော်အဓိကအဲ့ကြည့်တဲ့ပရိသတ်တွေကျတော့ဘယ်ဟာအဓိက target ထားတာလဲရှင
်ဟုတ်ကဲ့ကြည့်တဲ့ပရိသတ်တွေကတော့ဟိုဒီနိုင်ငံမှာတော့ LGBT ပြည်သက်ကိုအဓိကထားလိုက်လို့ရတော့မရှိဘူးပေါ့လေဒါကတော့ပြည်သက်ကတော့မျိုးမျိုးအထွေထွေရှိကြတာပဲပေါ့ဒါပေမဲ့ဟို LGBT ကိုလက်ခံတဲ့လူလည်းရှိရဲ့လက်မခံတဲ့လူလည်းရှိရဲ့ဒါပေမဲ့လက်မခံတဲ့လူတွေကိုဘယ်လိုကိုက message ပေးနိုင်မလဲဆိုတဲ့အပေါ်မှာမူတည်တယ်ပေါ့ဒါပေမဲ့ Chrissy ရဲ့ director Bruce Chu ကလည်းတော်ပါတယ်အဲ့နေရာမှာတော့သူကြောင့်လည်းဒီလို Film Festival မှာရွေးချယ်ခြင်းခံရတာပါနောက်ပြီးတော့ဟိုလူတွေကတခါကြားလို့ရှင်ဟိုသူတို့စိတ်ထဲမှာ LGBT တွေကိုသူတို့ဘက်ကမြင်တာနဲ့ကိုယ့်ဘက်ကမြင်တာနဲ့မတူဘူးပေါ့လေသူတို့ဘက်ကဒီဘက်သူ south လို့တအုပ်လို့ပဲပေါ့သူတို့ဘက်ကဒီ south ကိုဖတ်တဲ့အခါမှာတမျိုးမြင်မယ်ကိုယ့်ဘက်ကဒီ south ကိုဖတ်တဲ့အခါမှာတမျိုးမြင်မှာပေါ့ဒါပေမဲ့ဒီအမြင်တွေကိုကြည်လင်သွားအောင်ကိုကဘယ်လို message ပေးနိုင်မလဲဆိုတာအဲ့ဒါကတော့အရေးကြီးပါတယ်အဲ့ဒါကတော့အရေးကြီးဆုံးပါပဲအဲ့လို message ကောင်းကောင်းပေးနိုင်မှလည်းဟိုဒီလိုဖြစ်နေတဲ့ brief ခါတွေ misunderstanding တွေ discrimination တွေအကုန်လုံးကပြေလည်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုမြန်မာရုပ်ရှင်ကားတကားကိုဒီလို American နိုင်ငံမှာဟိုဟာအခြေပြုပြီးရိုက်တဲ့အခါကျတော့အခက်ခဲတွေအတွေ့အကြုံတွေကဘယ်လိုရှိလဲရှင
်အခက်ခဲတွေကတော့ပထမကားမှာတော့ဒီလိုအခက်ခဲတွေကတော့ရှိတာပေါ့လေဒါကိုကပထမဆုံးရိုက်တဲ့ကားဆိုတော့နည်းနည်းပါဟိုအမားတွေပါနည်းနည်းပါရှိတာပေါ့ဒါပေမဲ့အမားတွေရှိပေမဲ့လည်းဒါရုပ်ရှင်တကားရိုက်တော့မယ်ဆိုရင်3-4 လအနည်းဆုံး3-4 လပေါ့လေဒါပေမဲ့တချို့လူတွေဆိုလည်းတစ်နှစ်လောက်တည်းအချို့တင် prepare ပြင်ဆင်ထားကြတယ်ပေါ့အဲ့ဒီမှာ acting course တွေပါနေနဲ့အကုန်လုံးတည်တည်ချာချာပြီးတော့မှပဲအကုန်လုံးရိုက်ကြတာပေါ့ for example ဟိုဒီ action ကားဆိုလို့ရှင်လည်းသူ့ရဲ့ဟို action နဲ့ပင်မှာကျွမ်းကျင်တဲ့ course တွေရှိတယ်လေဒီလိုဒရာမာကားဆိုလဲဒရာမာနယ်ပယ်မှာကျွမ်းကျင်တဲ့ course ရှိတယ်။များသောအားဖြင့်သူ့အပိုင်းနဲ့သူ့ဘိုင်းမှာ coordinator တွေရှိတာပေါ့။အဲ့ဒီ coordinator တွေနဲ့ director နဲ့ပေါင်းပြီးတော့ဒီ actor တွေကို training လုပ်ပြီးတော့မှတေးချရိုက်ကြတယ်ဆိုတော့ဟိုတေးသေးချာချာလုပ်ပြီးမှရိုက်တယ်ဆိုတော့တိတ်ကြည့်တော့ကတိကောင်လို့မဖြစ်ပါဘူး။အဆင်ပြေပါတယ်ဒီမှာတော့ရိုက်ရတာ။ဒါပေမဲ့ဟိုဘာတွေအဆင်မပြေလဲဆိုတော့တစ်ခါကြလို့ရှိရင်ကိုကတခါကြာလို့ရှိရင်မြန်မာအတွေးတွေးတာပေါ့သူတို့ကဒီကအမေရိကန်တွေးတွေးတာပေါ့အဲ့ဒါလေးတွေကတော့ရှိရပါနည်းနည်း gap လေးတွေဖြစ်နေတာပေါ့အဲ့ဒါလေးတွေကတော့နည်းနည်းရှိပါတယ်ဟုတ်ကဲ့
အခုဒီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့ဒီလိုပေါ့အမှုပညာလုပ်ငန်းတွေလှုပ်ဖြစ်ခဲ့တဲ့အတွေ့အကြုံပြောပြပါအောင်ရှင
်ဟုတ်ကဲ့ပထမအဦးဆုံးကတော့လွန်ခဲ့တဲ့3နှစ်လောက်ကစာမှာပေါ့တကယ်ချင်းအုတ်ကံမင်းမောင်ကအဲလီကိုလာလေတော့ဒီကဒီမှာအမေရိကန်ဒါရိုက်တာဂရိဟမ်စတီးလ်ရိုက်တဲ့ရုပ်ရှင်မြစ်တာရုပ်ရှင်ကားမှာဟိုမင်းသားမင်းသမီးရေခေါ်နေတယ်တဲ့အဲ့ဒါသူနဲ့တူလိုက်ခဲ့ပါတဲ့ဟိုအဖော်လိုက်သွားတာပေါ့အဲ့တော့အဖော်လိုက်သွားတော့ဟိုရောက်တော့ဂရိဟမ်နဲ့ဒုစာအဲလစ်ကတွေ့ပြီးတော့ခရစ်စီကိုအုတ်ကာကိုခရစ်စီကိုသူတို့က တဘောကြရတယ်ပေါ့လေတဘောကြရဆိုတော့ရုပ်ရှင်တရုပ်ဆောင်ဖြစ်တဘောလုံးမလားဆိုပြီးတဘောကြရတယ်ပေါ့အဲ့လိုတဘောမျိုးပေါ့ဒါပေမဲ့ဓာတ်ရိုက်မမေဘူးနောက်တစ်နေ့ကျမှဥက္ကာတစ်ဆင့်မေးတယ်အဲ့တော့စိတ်ဝင်စားလာပေါ့စိတ်ဝင်စားလို့ရှိရင် audition တွေရှိတယ်ပေါ့အဲ့တော့ audition တွေကိုဝင်ပြိုင်ပါလားလို့သူက advice လုပ်တယ်အဲ့ character အဲ့တော့သူတို့လုပ်တဲ့ audition တွေမှာဒီနိုင်ငံအထွေထွေရှိတဲ့မြန်မာမျိုးနည်းတွေလည်းပါတယ်အဲ့တော့အဲ့ဒီ audition တွေကိုဝင်ပြိုင်ရတာပေါ့ဝင်ပြိုင်တော့ကံကောင်းစားနဲ့ပဲကိုရသွားတယ်ပေါ့ကိုရသွားတော့အဲ့ဒီကားမှာကအဓိကတရုတ်ဆောင်ကAcademy trainer ဘို့နောက်ပြီးတော့မင်းသားအဓိကတရုတ်ဆောင်ကချင်းဘာမစ် American ချင်း actor ပေါ့လေကင်ပြီးတော့ကိုလူမင်းက supporting actor Priscilla supporting actress အဲ့ကားနဲ့ဆက်ရစ်တာပေါ့အဲ့ကားကတော့ feature film ပေါ့လေဒါမြန်မာနဲ့ American နဲ့ပထမဦးဆုံးပေါင်းရိုက်တဲ့ joint feature film လို့လည်းပြောလို့ရတာပေါ့အဲ့ဒါကတော့လူငယ်တဲ့၃နှစ်ကရိုက်ထားတယ်ရိုက်ပြီးတော့သူတို့ကpandemic မတိုင်ခင်လေးတင်မှာနေဂျုံတင်မို့စဉ်းစားလိုက်သေးတယ်အဲ့တော့ဒါကတော့သူတို့ production ပိုင်းကလေ physical နဲ့တော့တိတ်ကြည့်တော့မဆိုင်ဘူးပေါ့ဒါပေမဲ့ pandemic ဖြစ်သွားတော့တင်လို့မရဘူး pandemic ဖြစ်ပြီးရနောက်ပိုင်းမှာဒီလိုနိုင်ငံရေးအခြေအနေဖြစ်တော့အခုလောလောဆယ်ကတော့ပြဖို့သူတို့အစီအစဉ်မရှိသေးဘူးနဲ့တူပါတယ
် Chrissy ကိုရိုင်းက LGBTQ အနေနဲ့ပေါ့နော်ပွန့်ပွန့်လင်းလင်းပေါ့လေဒီလို transgender အနေနဲ့လေပွန့်ပွန့်လင်းလင်းနေထိုင်ရပ်တည်တဲ့အခါမှာကိုကဘာပဲပြောမြန်မာအတိုင်းဝိုင်းမြန်မာမိသားစုကပေါက်ဖွာလာတဲ့အတွက်မြန်မာနိုင်ငံမှာဒီလိုကိစ္စမျိုးဆိုလို့ရှိရင်လည်းအဲတခြားနိုင်ငံတွေလိုပဲမဟုတ်သေးတဲ့ပြင်ပေါ့နော်ဆိုတော့ Chrissy ကိုရိုင်းပြောသလိုတဲ့အဲတချို့နေရာမှာတင်းကျပ်မှုတွေကန့်သတ်မှုတွေရှိနေတဲ့ကြားထဲကဒါ Chrissy ကိုရိုင်းဒါဆုံးဖြတ်ပြီးတော့ဟိုရွေးချယ်လိုက်ရတဲ့အကြောင်းအရာရောဘာကြောင့်လဲရှင
်ဒါတော့ဘယ်လိုပြောရမလဲဆိုတော့ကိုယ့်ရဲ့ရွေးချယ်မှုကမှန်ကန်မှုတို့ပါလေကိုကအဲ့ရွေးချယ်ပြီးတဲ့အချိန်မှာကိုကကျစ်တဲ့ညအကြောင်းကိုကတာဝန်ယူတာဝန်ခံနိုင်မဲ့စိတ်ကရှိရပါမယ်။ခရစ်စီတော့အိမ်မှာဒီမိုကရေစီစနစ်ကိုငငယ်လေးကကျင့်သုံးပါတယ်။ဒါပေမဲ့အဖေမေကဘာပြောလဲဆိုတော့ဟိုကိုဖြစ်ရင်ကိုခံမဲ့ပေါ့လေ။အခုဆိုလို့ရှိရင်ကိုဆုံးဖြတ်နေကိုကိုဆုံးဖြတ်ပေါ့။ဒါပေမဲ့ကိုဖြစ်ရင်ကိုခံမဲ့ပေါ့။အဲ့အလေးကတော့အများရန်ဟိုခေါင်းထဲမှာထည့်ထားပါလေ။ဒါပေမဲ့ဟိုဒီလိုရွေးချယ်တဲ့နေရာမှာဟိုတတ်သိရှိဖို့တော့လို့ရတဲ့ချိန်လုံးငါ transgender တယောက်ဖြစ်တယ်ငါ့ကိုလူတွေကလက်မခံဘူးငါ့ကိုတာဝန်ကြီးကလက်ခံမှာမဟုတ်အဲ့မျိုးစိတ်မွေးလို့ကတော့မရပါဘူးဒါကတော့ကိုယ့်ရဲ့ choice ပဲဆိုတော့ကိုယ့်ရဲ့ LGBT pride ကိုကိုယ်ကမပြလို့ရှင်ဘယ်သူမှဝင်ပြမှာမဟုတ်ပါဘူးအဲ့တော့ကိုယုံကြည်ရမယ်တတိရှိရမယ်ဟိုတာဝန်ခံမှုရှိရမယ်တာဝန်သိမှုရှိရမယ်အဲ့ဒါဆိုလို့ရှင်တော့လောက်ပ
ါဒီလိုအမှုပညာလုပ်ငန်းနဲ့ကိုရဲ့အခုလိုမျိုးပေါ့နော်ကိုရက်တီတဲ့ဒီLGBTQ လို့လိုမျိုးဒီရက်တီချက်နေဆိုတဲ့ခါမှာအဲ့ဒါကြီးခုပေါင်းဆက်ပြီးတော့ပြနေရပါတော့ပေါင်းဆက်လာပေါင်းဆက်လာတဲ့အနေထားပေါ့တက်ရောက်မှုကြီးကဘာတွေရှိလဲရှင
်ဟုတ်ကဲ့ဒီနိုင်ငံမှာတော့ LGBT actor တွေ actress တွေကဒီ movie industry မှာ director တွေ producer တွေဒါတော့ LGBT မိသားစုတွေ family တွေ friends တွေအဲ့ဒါတွေကတော့ဒီနိုင်ငံမှာတော့အထူးဆန်းပါအောင်ဒါပေမဲ့မြန်မာနိုင်ငံလိုနေရာမျိုးမှာကြတော့ LGBT တွေရှိနေပြင်မဲ့ဟိုသက်ဆိုင်ရာက officially recognize မလုပ်ထားတော့ဟိုနည်းနည်းပုံချုပ်ကွယ်ဆိုးလေးတွေဖြစ်နေရတာပေါ့လေအဲ့လိုမျိုးအဲ့တော့ဒါတွေအကုန်လုံးကလေပြောင်းလဲမှုတစ်ခုကိုလုံနိုင်မှာပြောင်းလဲမှုတစ်ခုကိုရောက်တော့မှပြောင်းလဲခြင်းကိုရောက်တော့မှအလုံးကအဆင်ပြေသွားမယ်ကိစ္စလို့ပြောရမှာပါအဲ့အတွက်လေအခွင့်အရေးဆိုတာလေတောင်းဆိုနိုင်မှရမှာလေမတောင်းဆိုနိုင်လို့ရှင်တော့ဟိုဘာအခွင့်အရေးမှစိတ်ရမှာမဟုတ်ဘူးပေါ့ဒါပေမဲ့ဟိုခုနပြောတဲ့မိကုံးကိုပြန်ပြောရမယ်ဆိုရင်တော့ဒီတက်ရောက်မှုတွေကဟိုအနည်းနဲ့အများတော့ရှိကြပါတယ်ဒါပေမဲ့ကိုကဟိုမှာဟိုရုပ်ရှင်ထဲမှာအမျိုးသမီးတယောက်ဆောင်နေရဘူးခေါ်နေရပေါ့ဒါပေမဲ့ကိုက transgender တယောက်အနေနဲ့ဝင်ပြိုင်မယ်ဆိုလို့ရှင်နည်းနည်းတော့ကတိကောက်တော့ဖြစ်နေမှာပေါ့လीဒါကတော့ကိုယ့်ဘက်ကလည်း understand ဖြစ်ပြရမှာပေါ့ဒါပေမဲ့ Christy ကဟိုအခက်အခဲမကြုံသေးတာဘာလဲဆိုတော့ကိုရိုက်တဲ့ကားတွေအကုန်လုံးကဒီ transgender နေရာပဲရုပ်ရှင်ထဲအပြင်မှာလည်း transgender ရုပ်ရှင်ထဲမှာလည်း transgender နေရာမှာပဲဟိုအံဝင်ခွင့်ကြရရတဲ့အတွက်ဒါမှတော့အထွေအထူးအခက်ခဲမရှိသေးဘူးပေါ့လေ။ဒါပေမဲ့ဒီနိုင်ငံမှာလည်းဒီလို transgender actress တွေ၊ဒီ gay actor တွေ၊ဟို lesbian actress တွေအများကြီးရှိပါလေ။ဒါပေမဲ့ဒီမှာလည်းဟိုသူ့အနေနဲ့သူတော့နေရာရောက်နေပါပြီလောလောဆယ်ရတော့ဟုတ်ကဲ့
။ Okay. အဲ့တော့ Chrissy ကအခုဒီဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာ ဒီအမှုပညာလုပ်ငန်းတွေပေါ့နော်ကားတဲ့တချိန်တို့ဟိုလောက်ကင်နေတဲ့လုပ်ငန်းတွေရဲ့လုပ်ငန်းတွေကနေဆရာနာတင်လိုက်တဲ့အတွက်မြန်မာနိုင်ငံမှာဘလို့အပြောင်းလဲတွေဖြစ်သွားတယ်လို့မြင်လဲရှင
်ဒါအရရွေးရှင်လောကတစ်ခုလုံးရပ်တန့်သွားတယ်လို့ထင်ပါတယ်အမှုပညာလောကတစ်ခုလုံးလည်းရပ်တန့်သွားလို့ထင်ပါတယ်ဟိုရုပ်ရှင်မင်းသားမင်းသမီးတယောက်အနေနဲ့ရုပ်ရှင်မြိုက်လို့ရှင်သူတို့ဘေးအင်ကမ်းနဲ့ဆက်ပြီးတော့သူတို့စာဝတ်နေရေးအတွက်ရပ်တည်မလဲပေါ့နော်ဆိုတော့တယောက်ဆိုလဲတချင်းမဆိုရရင်ဒါလို့လို့သူတို့ရဲ့စာဝင်ကြီးရက်တည်မလဲပေါ့တခြားစီးပွားရေးပိုင်းမရှိလို့ရှင်အဲ့တော့ဟိုညီမကြီးကြီးကိုအရင်တိုင်းပြန်လဲဖြစ်စေခြင်းပါပြီအဲ့တော့ဒီမိုကရေစီအနှစ်သာရနဲ့ပြည့်ဝတဲ့နိုင်ငံကြီးကိုတိုင်းနဲ့ပြည်သားတိုင်းကလည်းလိုချင်နေကြပြီအမှုကျင်ရာတိုင်းကလည်းလိုချင်နေကြပြီအဲ့ဒီအတွက်ကြောင့်အားလုံးမှာတာဝန်ရှိပါတယ်ပြည်သူတွေရောဒီအမေရိကမှာရောက်နေတဲ့မြန်မာပြည်သူတွေရောအမှုပညာရှင်တွေရောအကုန်လုံးကဟိုစီးစီးလုံးလုံးနဲ့အားလုံးမှန်ကန်တဲ့တန်ဋိဌာန်တွေကြပြီးတော့ဆက်လက်ပြီးတော့တောင်းဆိုသွားမယ်ဆိုရင်တော့တစ်ချိန်ကျရင်တော့အောင်မြင်မယ်လို့ခရစ်စီယုံကြည်ပါတယ
်ဟုတ်ကဲ့အဲ့တော့ခရစ်စီလို့ပေါ့နော်အမေရိကန်မှာအခြေစိုက်တဲ့အမှုပညာရှင်တအူးနေနဲ့အခုလက်ရှိမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီဆရာနာတိမ်မှုကြောင့်ပေါ့နော်အခုလိုအပြောင်းလဲတွေဖြစ်လာတဲ့အချိန်ဒီမှာကောခရစ်စီနေနဲ့မြန်မာပြည်သက်တွေတည်နိုင်ဖို့အတွက်အခွင့်အရေးတွေနော်မျှော်လင့်ချက်တွေရောရှိလားရှင
်ဟုတ်ကဲ့ရှိပါတယ်ဒါကတော့တစ်ချိန်ကြားလို့ရှင်တော့ online platform ပဲအသုံးချမှာပဲပေါ့လေ online Facebook တို့ဟို Zoom တို့ ဘာတို့ Instagram တို့အဲ့ဒါတွေအသုံးချပြီးတော့ Chris ရဲ့ကားတွေကိုလည်းနောက်ပိုင်းမှာဒီဟာ Film Festival ရဲ့ Rua သူတို့ဆီမှာအရင်ပြရတယ်လေသူတို့ဆီမှာအရင်ပြပြီးတော့ဒီကားတွေကို public ချပြလို့ရပါတယ် Chris အနေနဲ့ message ကြီးလဲဟိုပေးပြပါမယ်နောက်ပြီးတော့ဂျီနိုင်ငံမြန်မာပြည်မှာရှိတဲ့အမှုပညာရှင်တွေရော LGBT တွေရောအကုန်လုံးဒီနိုင်ငံမှာလာပြီးတော့ Chris လို့ပဲဟို movie industry မှာတယောက်ဆောင်နဲ့လှုပ်လှုပ် director ပဲလှုပ်လှုပ်Editor ပဲလှုပ်လှုပ်အဲ့လိုလှုပ်ချင်တဲ့လူတွေအတွက်လည်းအခွင့်အရေးတွေပါတယ်ကိုနောက်ပိုင်းကြလို့ရှိရင် Chris လည်းရှင်းပြပါမယ်အဲ့တော့သူတို့ကိုလည်းအခွင့်အရေးတွေရစေချင်တယ်ဒီတိုင်းပြည်ကြောင့်အကုန်လုံးကနစ်နာနေတဲ့ဟာကိုထပ်ပေါက်တစ်ခုတော့အားလုံးရစေချင်ပါမယ
်ဒါကတော့ American မှာအခြေစိုက်တဲ့ LGBTQ ဒီ Transgender ပေါ့နော်ဖြစ်ရက်တည်နေတဲ့အမှုပညာရှင် Chris ကို VOE ကဆက်သွယ်မိညံခဲ့တာပါရှင်ဟုတ်ကဲ့ Chris ရေခုလိုမျိုးဒီမြန်မာပိုင်းကိုအချိန်ပေးပြီးတော့ပေါ့နော်ဖြေချပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင
်။ဟုတ်ကဲ့ဗိုင်းချင်းအခုလို PC ကိုအချိန်ပေးပြီးတော့မြန်မြန်ပေးလို့လည်းအထူးကျေးဇူးတင်ပါတယ်။ BOE1.2.1. ဒါများအလုံးကိုလည်း PC ကအထူးကျေးဇူးတင်ကြောင်းဒီများပြောချင်ပါတယ
်။မိုင်းချင်းနိုင်ဆွေးနွေးတင်ဆက်တဲ့စနေညသကဝိုင်းစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ VOE ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလဲချင်ညာပြီးမှဖြစ်ပါတယ်ဗျာ
။ဂျင်းပါ86ချိန်မြောက်ကုလသမဂ္ဂဒုတိယညီလာခံမှာမြန်မာနိုင်ငံအနေနဲ့မိငုံပြောဖို့လာမယ့်တနင်္လာစက်တင်ဘာလ29ရက်နေ့အစီအစဉ်ထဲမှာထည့်ထားပေမဲ့လက်ရှိမှာတော့မြန်မာနိုင်ငံကုစားပြုပြီးဘယ်သူမှမိငုံပြောမယ့်အလားအလာမရှိပါဘူး။လက်ရှိအထိကတော့မြန်မာနိုင်ငံအနေနဲ့မိငုံပြောမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကတောက်ကြားနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ကုလသမဂ္ဂဒုတိယညီလာခံနှစ်ဆင့်ဆွေးနွေးမှာတော့အမျိုးသမီးကောင်းဆောင်တွေကအဓိကအဖြစ် COVID-19 ရောဂါနဲ့ပတ်သက်တဲ့စေကုံမှုတွေကိုကြော်လွှားရေးမင်ခွန်းတွေပြောခဲ့ကြပါတယ်။ဒီကနေ့ဟာ2009ခုနှစ်ကတန်ဃာတော်တွေဦးဆောင်လှူရှားခဲ့တဲ့ရွှေအယုံဒေါ်လာရေး14နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပြီးမန္တလေးကလမ်းမကြီးပေါ်မှာတန်ဃာတော်တွေနဲ့အများပြည်သူပူးပေါင်းပြီးတော့ဆုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာလည်းလူငယ်တချို့စုပေါင်းပြီးစံကြောင်းတပိတ်စစ်ကြောင်းနဲ့ဆန္ဒပြခဲ့တယ်လို့ဒကြွလှူရှားရန်ကုန်မြို့သမီးများအဖွဲ့နဲ့တက္ကသကျောင်းသူဟောင်းတွေပူးပေါင်းပြီးစနစ်ဆိုးကိုအမြင့်ချိုးမဲ့သဘောမျိုးသမီးတပိတ်ဆိုတဲ့ခေါင်းစဉ်နဲ့ဆရာနာသိမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်ပိုးရောဂါပိုးတွေ့သူဟာဓာတ်ခွက်စစ်ဆေးမှုတွေရဲ့ဆရာကင်နှုန်းပမာဏဇက်တိုက်ကျဆင်းလာနေချိန်မှာပဲစစ်ကောင်စီဥက္ကဋ္ဌကစနစ်နှစ်အထက်ကလေးတွေကိုပါမကြခင်မှာကိုဗစ်ကာကွယ်ဆေးထိုးပေးမယ်လို့ပြောလိုက်ပါတယ်ခင်ဗျ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်။View American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ line dometer 31 32 51 နဲ့ line lambda 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးဘေးအန္တရာယ်ကင်းဝေးပြီးတော့ရီမန်းရဖန်းနိုင်ကိုအမြန်ဆုံးရှောင်လန်းနိုင်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ဗျာ။ကျွန်တော်ကျန်နိုင်ပါ
Thank you.
This program has come to you.